Welcome to the Voice of America in Burmese.
Washington ရော VOA American အတန်ကနေ2020ပြည်ဇူလိုင်လ30ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုအရင်ဆုံးသတင်းအစီအစဉ်ကိုကျွန်မအင်ဂျင်နိုင်နဲ့ကိုရဲမင်းထွန်းတို့ကတင်ဆက်ပါပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမှာငှက်ဖျားယောဂါဆေးအသုံးမပြုဖို့ထိတ်တန့်ကျွမ်းကျင်သူတဦးကတားမြစ်ထားပေမဲ့ American သမ္မတ Donald Trump ကတော့ငှက်ဖျားဆေးကိုတုံ့ကြဖို့ဗုဒ္ဓဘုနေ့မှာထပ်မံတိုက်တွန်းလိုက်ပါတယ်။ Hydroxychloroquine ကိုသူကိုယ်တိုင်အသုံးပြုကြောင်းဒီဆေးပေါ်မှာယုံကြည်ဖို့ဖြစ်လာစေတဲ့အဖြစ်အပျက်တွေရှိနေကြောင်းနဲ့လူများစွာကသူနဲ့သဘောတူကြောင်း Trump ကအင်ဖြူတော်မှာသတင်းတောက်တွေကိုပြောခဲ့ပါတယ်။ COVID-19 ရောဂါအရေးပေါ်ကုသရေးအတွက်ငှက်ဖျားဆေးသုံးခွင့်ခွင့်ပြုချက်ကို American အစားအစာနဲ့ဆေးဝါးစီမံခန့်ခွဲမှု FDA ကမကြာသေးခင်ကပဲရုပ်သိမ်းခဲ့တာပါ။ကူးစက်ယောဂါဆိုင်ရာထိတ်တန့်ကျွမ်းကျင်သူဒေါက်တာအန်ထိုနီဖောက်ချီကသူ့အနေနဲ့ FDA ပြဋ္ဌာန်းချက်ကိုသဘောတူကြောင်း ABC ရုပ်သံအစီအစဉ်မှာပြောကြားခဲ့ပါတယ်။ Hydroxychloroquine ရဲ့ထိရောက်မှုကိုလေ့လာတဲ့လက်တွေ့ဆန်းသပ်မှုတွေအရ COVID-19 ယောဂါအတွက်ထိရောက်မှုမရှိဘူးဆိုတာကိုပြသနေတာတွေ့ရကြောင်းဖောက်ချီကပြောပါတယ်။ American ပြည်ထောင်စုမှာလူပေါင်း 4.3 သန်းကျော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံနေရပြီးသေဆုံးသူပေါင်း 35,000 နီးပါးရှိနေပြီးကမ္ဘာတစ်ဝှမ်းလုံးမှာကူးစက်မှုအမြင့်ဆုံးနိုင်ငံဖြစ်ရှိနေပါတယ်။ American ပြည်ထောင်စု Texas ပြည်နယ် Republican Outlet အမတ် Louis Gohmert ကသူ့မှာယောဂါလက္ခဏာမပြဘဲကိုရိုနာဗိုင်းရပ်စ်ကူးစက်နေရကြောင်းပြောကြားခဲ့ပါတယ်။သူ့ကိုလွှတ်တော်မှာမကြသေးခင်ကပဲနှာခေါင်းစီးတက်မထားတာကိုတွေ့မြင်ခဲ့ကြရတာပါ။အင်္ဂါနေ့က Outlet တရားစီရင်ရေးကော်မတီမှပြုလုပ်တဲ့ရှင်းနေချုပ် William Barr ရဲ့ကြားနာပွဲကိုတက်ရောက်လာချိန်မှာကောမတ်ဟာနှာခေါင်းစီးတက်ဆင်ထားခြင်းမရှိခဲ့ပါဘူး။ပြီးခဲ့တဲ့လက CNN နဲ့တွေ့ဆုံမေးမြန်းခဲ့မှာတော့သူဟာပုံမှန်စစ်ဆေးမှုခံယူနေတဲ့အတွက်နှာခေါင်းစီးကိုတခါတရံတက်ဆင်ခြင်းမရှိဘူးလို့ကောမတ်ကပြောခဲ့တာပါ။ဒါပေမဲ့လို့ပြီးခဲ့တဲ့သတင်းတစ်ပတ်နှစ်ပတ်အတွင်းသူဟာနှာခေါင်းစီးကိုအကျဉ်းအတော်များများတက်ခဲ့တယ်လို့ဗီဒီယိုထဲမှာကောမတ်ကပြောပါရယ်။ဒါအပြင်အခုတော့အခြားသူတွေကိုမကူအောင်သူ့အနေနဲ့အထူးဂရုစိုက်မယ်လို့လည်းအောက်လွှတ်တော်အမတ်ကပြောပါရယ်။အမေရိကန်ပြည်ထောင်စုဟာဂျာမတီနိုင်ငံမှာတက်ဆွဲထားတဲ့စစ်သားပေါင်း 12,000 ခန့်ကိုပြန်လည်ရုပ်သိမ်းတော့မှာဖြစ်ပါတယ်။ဒါဟာကာကွယ်ရေးအသုံးစရိတ်ကိစ္စမှာသူ့အခေါ်စီကံလိုက်နာခြင်းမရှိတဲ့နိုင်ငံတစ်ခုမှာအမေရိကန်စစ်တပ်ထားရှိမှုကိုရှော့ချမယ်ဆိုတဲ့သမ္မတဒေါ်နယ်ထရန့်ရဲ့ကြေညာချက်အတိုင်းလိုက်နာဆောင်ရွက်တာဖြစ်ပါတယ်။အခုလိုဂျာမတီကနေအမေရိကန်တပ်ဖွဲ့ဝင်တွေပြန်ခေါ်ယူတဲ့အစီအစဉ်အရတပ်ဖွဲ့ဝင် 9,600 ကိုဘယ်ဂျီယံနဲ့အီတလီအပါအဝင် NATO မဟာမိတ်အဖွဲ့ဝင်နိုင်ငံတွေကိုပြောင်းရွှေ့တာဝန်ပေးမှာဖြစ်ပါတယ်။နောက်ထပ်တပ်ဖွဲ့ဝင် 6,400 ကတော့အမေရိကန်ပြည်ထောင်စုကိုပြန်ခေါ်ယူမှာဖြစ်ပါတယ်။အများစုကို Black Sea ပင်လယ်နဲ့ဒေသဘက်မှာအဆက်မပြတ်အလှည့်ကျပင်ဒဂွန်စစ်ဌာနချုပ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။တရုတ်ပိုင် application TikTok ကိုနိုင်ငံလုံခြုံရေးကိစ္စအောက်မှာအမေရိကန်အစိုးရကသုံးသပ်စစ်ဆေးနေပြီးဒါနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ကိုလာမယ့်သတင်းပတ်အတွင်းအကြံပြုတင်ပြဖို့ရှိကြောင်းဗန်နာရေးဝန်ကြီးစတီဗင်မနူချင်းကပြောပါရယ် TikTok နဲ့ပတ်သက်လို့ဘယ်လိုကင်တွယ်မလဲဆိုတာစဉ်းစားနေကြောင်းလဲထရန့်ကဗုဒ္ဓဖူးနေ့မှာပြောကြားခဲ့တာပါဗီဒီယိုဖိုင်တွေတင်ပြလို့ရတဲ့ social media application ဟာ American နဲ့ကမ္ဘာတဝန်းမှာအလွန်လူကြိုက်များနေပါတယ်ကမ္ဘာတဝန်းကနေအဲ့ဒီမှာတင်ထားတဲ့ဗီဒီယိုဖိုင်ပေါင်း1 billion လောက်ရှိပြီးအဲ့ဒီထဲကဗီဒီယိုပေါင်း165သန်းဟာ American ကဖြစ်ပါတယ်ရှင်
ကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရဲမထွန်ပါ VOA American တန်ရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံကလာတဲ့လူယူဆရတဲ့ Crystal Meth မူရစိတ်ကြွစေ200 kg ကိုအင်ဒိုနီးရှားနိုင်ငံဘန်ကာဘယ်လီတန်မြို့မူရစီဝါနေနေရဲတပ်ဖွဲ့နဲ့အကောက်ခွန်ဌာနကမနေ့ဗုဒ္ဓနေ့ကဖမ်းဆီးရမိခဲ့ပါတယ်ဒီမူရစီတွေကို White Corn 2020 CCA လို့ပြီးဖမ်းမိခဲ့တာလို့ရဲမှုချုပ်ဝါဟူဟာဒီနင်ဂရက်ကအနောက်ဂျပန်ပြည်နယ်စီကာရမ်မြို့မှာမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်အခုဖမ်းဆီးရမိတဲ့စ ိတ်ကြွစီတွေကိုမြန်မာနိုင်ငံကနေမောင်းခိုတင်သွင်းလာပြီးမလေးရှားနိုင်ငံကတဆင်အင်ဒိုနီးရှားနိုင်ငံဘန်တန်မြို့ကိုတည်ဆောင်လာတာဖြစ်ကြောင်းနဲ့အဲဒီကမှတဆင်စိတ်ကမ်းမြို့ဖြစ်တဲ့တန်ဂျွန်ပရီယော့ကနေမြို့တော်ဂျကာတာကိုတည်ဆောင်ခဲ့တာဖြစ်ကြောင်းလည်းရဲချုပ်ကပြောပါတယ်။အခုစီးနင်းဝင်ရောက်ဖမ်းဆီးတဲ့အထက်မှာတန်တရားရှိသူ၄ဦးကိုဖမ်းဆီးရမိခဲ့ပါတယ်။သူတို့ကဘူးစီးတွေကိုပြောင်းမှုအိတ်420ထဲဖွက်ပြီးတည်ဆောင်လာတာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အဲဒီ၄ဦးတဲကတဦးကပြောင်းမှုအိတ်တွေယာယီထားရှိတဲ့ကုန်းလုံးရုံကိုသွားရကနေရဲကချီရခံပြီးမွေးစီတွေကိုဖမ်းဆီးရခဲ့တာဖြစ်ပါတယ်။မနေ့ဇူလိုင်လ29ရက်နေ့ကအမေရိကန်ပြည်ထောင်စု Washington DC VOA အမေရိကန်တန်လွင့်ဌာနဘင်္ဂလီဘာသာဌာနလက်အောက်ကနေရိုဂျာတန်လွင့်အစီအစဉ်ကိုစတင်ထုတ်လွှင့်တာတနေ့ပြမြောက်ခဲ့ပြီးဖြစ်ပါတယ်။ဒီအစီအစဉ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားမှာရှိတဲ့ကုတုပလောင်ရိုဂျာဒုက္ခသည်စခန်းကနေပြပိုးတဲ့သတင်းတွေအပြင်အထူးသဖြင့်ဘင်္ဂလားဒေ့ရှ်အပါအဝင်နိုင်ငံကသတင်းတွေကိုရိုဂျာဘာသာစကားနဲ့ထုတ်လွှင့်နေတာဖြစ်ပါတယ်။ရိုဂျာ Lifeline လို့အမည်ပေးထားတဲ့ဒီရေဒီယိုအသံလွှင့်အစီအစဉ်ထုတ်လွှင့်တာတနေ့ပြမြောက်တဲ့အထိမ်းမှအဖြစ်နယူးယောက်ပြည်နယ်အထက်လွှတ်တော်အမှလူဝစ်အာစပူလက်ဒါနဲ့ကလတ်တမကဒုက္ခသည်များဆရာမဟာမင်းကြီးရော UNHCR အဖွဲ့ပြောခွင့်ရလူဝစ်ဒိုနဗန်ဒိုနဲ့အတူရိုဂျာလူခွေဆရာအဖွဲ့စည်းတွေကခေါင်းဆောင်တွေကဂုဏ်ပြုတဝင်လာတွေပေးပို့ခဲ့ကြပါတယ်ရိုဂျာတန်လွင့်စီစဉ်ကိုထုတ်လွှင့်ပေးတဲ့ VOA America တန်ကူလည်းရိုဂျာလူမှုတိုင်ဝိုင်နဲ့အဖွဲ့စည်းမျိုးစုံကချီးကျူးစကားပြောကြားခဲ့ပါတယ်ရွန်ဂျာဘာသာစကားနဲ့ထုတ်လွှင့်တဲ့ဒီအစီအစဉ်ဟာရွန်ဂျာလူမှုအဖွဲ့အစည်းအတွက်သမိုင်းဝင်ဖြစ်ရဖြစ်တယ်လို့လည်းဂျင်းဂျဲရင်းနဲ့လူခွေဆိုင်ရာအာကန်ရိုဟင်ဂျာလူမှုအဖွဲ့ကဥက္ကဋ္ဌမူဟီပူလာကပြောပါတယ်။မြန်မာဆွေရကရွန်ဂျာဆိုတဲ့အသုံးတို့ကိုလက်မခံပေမဲ့မင်းမရှိကိုရောက်နေတဲ့ဒုက္ခသည်တွေကိုပြန်ပြီးစစ်စစ်လက်ခံမယ်လို့ပြောထားပါတယ်ခင်ဗျာ။စီးရီးယားသမ္မတဘာရှာအယ်အာဆက်ကိုထောက်ခံအားပေးတဲ့လူပုဂ္ဂိုလ်တဦးနဲ့အဖွဲ့အစည်း၉ခုကိုအမေရိကန်ပြည်ထောင်စုဝန်ကြီးဌာနလက်အောက်ကနိုင်ငံသားပိုင်ပစ္စည်းများထိန်းချုပ်ရေးယုံ OFAC ကဗုဒ္ဓဘာသာတန်ခတ်အရေးယူလိုက်ပါတယ်။ရေးယူခံရတဲ့အဖွဲ့အစည်း၉ခုဟာစီးရီးယားသမ္မတအာဆက်ရဲ့အင်အားဆောက်လုပ်ရေးလုပ်ငန်းတွေကိုထောက်ခံအားပေးနေတယ်လို့အမေရိကန်ဆွေးနွေးကယူဆထားတာလည်းဖြစ်ပါတယ်။အဆန်းနဲ့စီးပွားရေးအဆက်ဆန်ရှိသူအခရီးလိုက်စားတဲ့စီးပွားရေးသမားတွေကအင်ချမ်ပီရောင်းဝယ်ရေးလုပ်ငန်းတွေမှာယင်းနှိမ့်နှံလို့အပြစ်မဲ့အရသားတွေအဓမ္မပြောင်းရွှေ့ခံကြရတယ်လို့စီးရီးယားပြည်သူတွေအပေါ်ဖိနှိပ်ချုပ်ချယ်မှုတွေနဲ့ပိုပြီးဆိုးရွားလာစေတယ်လို့အမေရိကန်ဘာသာရေးဝန်ကြီးစတီဗင်မနူချင်းကပြောပါတယ်။အခုတစ်ချိန်ဟာစီဇာအက်ကလို့ခေါ်တဲ့စီးရီးယားအရသားတွေကိုအကာအကွယ်ပေးရေးဥပဒေအရ OFAC ကစီးရီးယားနိုင်ငံကိုဒုတိယအကြိမ်တက်ခတ်အရေးယူတာလည်းဖြစ်ပါတယ်။ဇူလိုင်လ18ရက်နေ့တုန်းကလည်းစီဇာအက်နဲ့လူပုဂ္ဂိုလ်အဖွဲ့အစည်း၉ခုကိုပထမအကြိမ်တက်ခတ်အရေးယူခဲ့ပါသေးတယ်။အမေရိကန်နိုင်ငံကတက်ခတ်အရေးယူလိုက်သူတွေဟာစီးရီးယားပဋိပက္ခကနေအကျိုးအမြတ်ထွက်နေသူတွေဖြစ်တယ်လို့လည်းအမေရိကန်ဆိုရကပြောပါတယ်။ဂျပန်နိုင်ငံမှာမနေ့ဗုဒ္ဓဟူးနေ့တည့်ရက်တဲ့ COVID-19 ကူးစက်သူလူနာသစ်တထောင်ကျော်ရှိခဲ့တဲ့အတွက်ဒါဟာကာယောဂါစဖြစ်ချိန်ကစလို့ကူးစက်မှုစတင်တင်သွားတာဖြစ်ပါတယ်။မနေ့ကတည့်ရက်ထဲမှာကူးစက်သူ1200ကျော်ရှိတယ်လို့ Japan NHK သတင်းကဖော်ပြခဲ့တာပါ။ကူးစက်မှုမြင့်တက်လာတာကြောင့်တချို့နယ်မြေဒေသတွေမှာတရားစောင့်ကြည့်ဖို့နေရာတွေအလုံးလုံးမရှိတော့ဘူးလို့ဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ် Yoshihide Suga ကပြောပါတယ်
။ Suga ဆီနိုကာကိုが不十分でない時
ジョガレクナテムピンタレティピュルナリゴティジャサウジボタレニアアロンロンムシエニアレマルナリゴアタナイゾロロンチョンチョンタシボデータサイヤアソヤリゴピョタバレロアトウンチョシュガガマリソバイノガトキョミョマピロデタデンサシレムバマピョバレアソヤニネアクニロワニデネビデータリゴクニボピセンタジャオネルチンカクワクワニアメシカンソシャルディスタンシマライナベトゥソンガジャレルルズジャオယောဂကုသမှုတွေပုံများလာရတာလို့လည်းရှုကကဖြစ်တယ်ပြောဆိုခဲ့ပါတယ်။နိုင်ငံအနောက်ပိုင်းအိုဆာကာမြို့မှာမနေ့ကကုသသူ221ယောက်ရှိတဲ့အတွက်ပထမဆုံးအချိန်ကုသသူ200အထက်ကိုရောက်ခဲ့ပါတယ်။ကျတဲ့ဗရင်းနေမနေ့ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။လမ်းမဲ့ရွေးကောက်ပွဲမှာရှမ်းတိုင်းဒေသအဓိကနိုင်ငံရေးပါတီတစ်ခုကလွှတ်တော်ကိုယ်စားလှယ်နေရာ200ကျော်အတွက်ရှင်ပြိုင်မှုပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။နိုဝင်ဘာ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာရှမ်းနိုင်ငံရေးပါတီကြီးတွေဖြစ်ကြတဲ့ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ် SNLD နဲ့ရှမ်းတိုင်းဒေသများသုသေရေးပါတီ SNDP တို့ကလွှတ်တော်ကိုယ်စားလှယ်နေရာ220ကျော်အတွက်ရှင်ပြိုင်မှုစီစဉ်နေတာဖြစ်ပါတယ်။ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ် SNLD ကတော့ရှမ်းပြည်နယ်မှာများစုပါဝင်ကိုယ်စားလှယ်125နေရာအတွက်ရှင်ပြိုင်မှုရည်ရွယ်ထားကြောင်းဘာတီပြောခွင့်ရဆိုင်းလိတ်ကပြောပါတယ
်ဒီနေ့ခီတော့ကျွန်တော်စီစစ်ထားတာ125ယောက်ရှိပါတယ်ရှမ်းပြည်နယ်မှာရခိုင်နှုန်းအပြင်80နီးပါးလောက်ဝင်မယ်လို့ပြောလို့ရတော့ပြင်ပြည်နယ်နည်းနည်းရယ်ကယားပြည်နယ်နည်းနည်းရယ်မန္တလေးတိုင်းကရှမ်းရဝန်ကြီးရယ်ဒါပဲရှိပါတယ်နောက်အိုးထဲမှာတော့ဒီဆိုင်ဝင်မယ်ဟိုဘုံတချမ်းဝင်မယ်ပြီးရင်ပင်လောင်းပေါ့နော် ကိုကန့်ရယ်ပလောင်ရယ်ဓနုရယ်အဲဒီကိုကအုပ်ချုပ်ပြင်ရတဲ့တုံးစုမှာကျွန်တော်မဝင်ဘူး
2015ရွေးကောက်ပွဲမှာကိုစလင်နေရတတိယအများဆုံးရရှိခဲ့တဲ့ SNLD ပါတီကဒီဒီချင်းရွေးကောက်ပွဲအတွက်ရွေးချယ်ထားတဲ့ကိုစလင်လောင်းတွေထဲမှာတော့လူသစ်သဝက်ကျော်ပါဝင်နေတယ်လို့လဲဆိုင်းလိတ်ကပြောပါတယ် SNLD ပါတီဥက္ကဋ္ဌခွန်သူဦးပါဝင်ထိတ်တန်းကောင်းဆောင်တွေကတော့ရွေးကောက်ပွဲမှာရှင်ပြန်ကြမှာမဟုတ်ပါဘူးနောက်ထပ်ရှမ်းတိုင်းဒေသနိုင်ငံရေးပါတီတခုဖြစ်တဲ့ရှမ်းတိုင်းဒေသများတိုးတက်ရေးပါတီ SNDP ကလည်းလွှတ်တော်ကိုစလင်နေရတရားကျော်ရှင်ပြန်ဖို့ရည်ရွယ်ထားကြောင်းပါတီဥက္ကဋ္ဌဆိုင်းအိုက်ပေါင်းကပြောပါတယ်
တရားကြော်ကိုရွေးမယ်ဗျမြို့နယ်ပေါင်းက35မြို့နယ်ဝင်မယ်ရှမ်းပြည်နယ်မှာ32မြို့နယ်ချင်းက3မြို့နယ်နောက်မန္တလေးတိုင်းက1မြို့နယ်ပေါ့ချင်းနေကောင်းပါပါကျွန်တော်ကြားပြီးတန်းတားနေတယ်လေကိုပြန်ပြီးတော့မျောလဲနေပြီလေ
2015ရွေးကောက်ပွဲမှာတော့ SNDP ကထွတ်တော်ကိုယ်စားလှယ်တနေရတာအနိုင်ရရှိခဲ့တာပါဒီဒီချင်းရွေးကောက်ပွဲမှာအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကရခိုင်နဲ့ရှမ်းပြည်နယ်တွေကမဲဆန္ဒနယ်မြေတွေမှာရှင်ပြိုင်မဲ့ကိုယ်စားလှယ်ရေအတွက်ကိုလျှော့ချထားသလိုတိုင်းဒေသနယ်မြေတွေမှာဒေသခံပါတီတွေအားကောင်းနိုင်မယ်လို့လည်းခံမှမှုတွေရှိနေပါတယ် SNDP ပါတီဥက္ကဋ္ဌဆိုင်းအပေါင်းကတော့တိုင်းဒေသနိုင်ငံရေးပါတီတွေလွှတ်တော်ကိုယ်စားလှယ်နေရာတွေပူရလာခဲ့မှဆိုရင်နိုင်ငံရေးရအပြောင်းလဲမှုတွေဖြစ်လာနိုင်မယ်လို့မျှော်လင့်နေပါတယ်
တဲ့ပါတီတွေရုပ်ပေါ်မှာတော်တော်များများနိုင်သွားရင်စပါတီတွေနဲ့အစွဲခွက်လို့မရတော့ဘူးလေ။တိုင်းဒေသပါတီနဲ့ဘယ်သူပဲပေါင်းရတော့မှာလေ။နိုင်ငံရေးတော့အပြောင်းအလဲဖြစ်သွားမှာပေါ့
။ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ် SNLD ပြောခွင့်ရဆိုင်းလိတ်ကလည်းတိုင်းဒေသနိုင်ငံရေးပါတီတွေအားကောင်းလာတဲ့နဲ့မျှအပြောင်းအလဲတွေဖြစ်လာနိုင်တဲ့ဆိုတာကိုလက်ခံထားပါတယ်
။ချုပ်တော်ကနေတဲ့ဆင့်သက်ဆိုင်ရာအစိုးရများကိုပုံမှန်မှထိန်းချောင်းလာနိုင်တယ်ပေါ့နော်။အကယ်၍များအဲ့ဒီချုပ်တော်ဥက္ကဋ္ဌဆိုတဲ့နေရာဒီမှာတိုင်းဒေသပါတီတွေလည်းပဲရေးခိုင်းရပြီးတော့မှစီတီမီမီလောက်ခိုင်းနိုင်ကြမယ်ဆိုရင်အီးမေးလ်တွေပြက်ကြတော့ပို့ပြီးတော့မှအကျိုးများလာနိုင်တဲ့အချက်
ချင်းမြင့်နယ်ဘက်မှာလည်းဒေသခံတိုင်းဒေသနိုင်ငံရေးပါတီတခုဖြစ်တဲ့ဇူမီဒီမိုကရေစီဖွဲ့ချုပ်ဆက်စီတီကတုံးဆန်တီးသိမ့်နဲ့စကန်တိုင်းကလေးမြို့နယ်တွေကလွတ်တော်ကိုယ်စားလှယ်၁၂နေရာအတွက်ဝင်ရောက်ရှင်ပြိုင်သွားမှာပါ2015ရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်၆နေရာနိုင်ရရှိခဲ့တဲ့ဇူမီဒီမိုကရေစီဖွဲ့ချုပ်ဆက်စီတီကတော့ဒီဒီချင်းရွေးကောက်ပွဲမှာတိုင်းဒေသနိုင်ငံရေးပါတီတွေပိုအားကောင်းလာမယ်လို့မျှော်လင့်ထားကြောင်းပါတီပြန်ကြားရေးတာဝန်ခံကိုအန်ထိုနီကပြောပါတယ်
တွန်းဆိုင်မှာတိတိမှာကလေးမြို့မှာစနစ်ရောက်ပဲကြင်တော့တယ်ပေါ့လေကြင်ဆိုင်မှုတော့အားကြီးမှာပေါ့လေနော်ဒီချင်းပါတီတွေဆိုတာကလည်းပေါင်းပြီးတော့မှပြိုင်လာတယ် NLD ကလည်းသူကလက်ရှိအစိုးရဆိုတော့ဇုံမီပါတီကလည်းသူတွေကမှအားကောင်းတယ်ဆိုတော့ပေါ့လေဆိုတော့ကြင်ဆိုင်မှုတော့အားကြီးပါလိမ့်မယ်
အနေဒီပါတီဥဆောင်တဲ့လက်ရှိအစိုးရတပ်တန်းတွင်တိုင်းဒေသတွေမှာဖွံ့ဖြိုးမှုတွေတိတိတသားမတွေ့ရတာအမျိုးသားခေါင်းဆောင်ဗိုလ်ချုပ်ဆန်းထိမ်းမရုပ်ထုတွေတရားမီပေးမှုတွေကိုတိုင်းဒေသတွေမှာကန့်ကွက်တာတွေကြုံခဲ့ရတဲ့အတွက်ဒီဒီချင်းရွေးကောက်ပွဲမှာတိုင်းဒေသနိုင်ငံရေးပါတီတွေကိုထောက်ခံမှုတွေတိုးလာနိုင်တယ်လို့လည်းအကဲအခတ်တွေကခံမှန်းနေကြပါတယ်ခင်ဗျာကျွန်တော်နိုင်ကွင်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်ကျွန်တော်ဝင်းမင်ပါမြန်မာဒီမိုကရေစီအပြောင်းအလဲနှစ်ရှည်လက်နက်ကင်တော်လိုင်းကနေအခုရွေးကောက်ပွဲနိုင်ငံရေးကိုတဆစ်ချိုးပြောင်းလိုက်တဲ့ KNU ကရင်မျိုးသားစည်းရုံးခေါင်းဆောင်ဟောတူအင်ကာနေကတီတကူဆရာတော်ကြီးရဲ့အားပေးမှုရရှိခဲ့ပါတယ်။ကရင်ပြည်သူ့ပါတီကနေ ARD တိုင်းဘန်တနော်ဇာတိမျိုးကဝင်ပြိုင်မှုရှိတဲ့ KNU လုံမှုဆောင်ဟောင်းဖထိုမန်းကြီးမောင်ဘလို့မြောက်မှန်းချက်တွေနဲ့ကိုလိုပြောင်းလိုက်တာကိုမေးထားပါတယ်။ဟုတ်ကဲ့ဖထိုမန်းကြီးမောင်ခင်ဗျာဖထိုအနေနဲ့အခုဒီ KNU လက်နက်ကင်အဖွဲ့မှလုပ်နေရကနေဒီလက်ရှိငြိမ်းချမ်းရေးယူဖို့လုပ်နေတော့မှာပဲပေါ့နော်အခုလာမဲ့ရွက်ောက်ပွဲထဲမှာကရင်ပြည်သူ့ပါတီကနေဝင်ပြိုင်ဖို့လုပ်နေတယ်လို့ကြားအချိန်မှာအင်ကာနေကပဲတီတကူဆရာတော်ကြီးနဲ့လည်းတွေ့ပြီးတော့ဆရာတော်ကြီးကနေပြီးတော့အောင်စုတွေတောင်းပေးလိုက်တယ်လို့ကြားတဲ့အတွက်ဘလို့မျက်မှန်းချက်တွေနဲ့အခုလိုကြီးမားတဲ့ဒီလက်နက်ကိုင်တော်လိုင်းရနေပြီးတော့ရွက်ောက်ပွဲနိုင်ငံရေးကိုအပြောင်းအလဲတွေလုပ်လိုက်ရတာလည်းဖြစ်တယ
်ကရင်အမျိုးသားတွေကဧရာဝတီတိုင်းနဲ့ရန်ကုန်တိုင်းမှာအများစုနေတာဖြစ်တယ်ဒီအရာမှကင်မျိုးသားတူကြီးရဲ့အမျိုးသားအခွင့်အရေးအတွက်ဆောင်ရွက်ပေးဖို့ကင်ယူနေတဲ့ဒီလိုတောင်းဝန်ရှိတယ်လို့ကျွန်တော်ကခံယူပါတယ်ကျွန်တော်ကကင်ယူအဖွဲ့အနေနဲ့ဆိုရင်ကင်ယူကလက်နက်ကင်အဖွဲ့အစည်းတစ်ခုဖြစ်တဲ့အခါကျတော့ဒီလိုနိုင်ငံရေးကလှုပ်ရှားတဲ့နေရာအကန့်အသတ်ရှိတယ်ဒါကြောင့်မလို့ကင်ယူကဖွဲ့ရခြင်းပထမအကြောင်းရင်းဖြစ်ပါတယ်အခုဒီတီတူဆရာတော်ကြီးကမနေ့ကတော့အယောဒီတိုင်းပသိယုံကြွလာတော့ကျွန်တော်သွားကြောတဲ့အခါကျတော့ကျွန်တော်ဘာတွေလုပ်နေလဲဆိုတော့ကျွန်တော်ရှင်ရဲတဲ့ကလေးတွေကိုတက္ကသိုလ်ကျောင်းသူကျောင်းသားအသီးသီးတွေတော့ထောက်ပံ့မှုလုပ်နေတယ်ပညာသင်ထောက်ပံ့မှုလုပ်တော့ဘုန်းကြီးလူမဲ့ဆိုပြီးတော့ကျွန်တော်သိတရားလူခဲ့တယ်ဗျအဲ့ဒါကြောင့်ဆရာတော်ကြီးနဲ့ကျွန်တော်နဲ့ရင်းမိတယ်အခုဆရာတော်ကြီးကသူကျွန်တော်ကိုတည်င်းပေးတယ်အဲ့ဒါနဲ့ဆရာတော်ကြီးကိုဝါဆိုသင်္ကန်းပါကတ်တယ်အဲ့ဒါဆရာတော်ကြီးကလည်းကျွန်တော်ဆုတ်ပေးတာပေါ့အခုအောင်ဖို့အတွက
်ဟုတ်ကဲ့ဖေ ခုနကဖတူပြောတဲ့ဒီကရင်အများစုရှိတဲ့ဒေတာတွေမှာပါပေါ့နော်ကရင်ပြည်သူလူထုအတွက်လုပ်ပေးခြင်းနဲ့ဆိုတော့ဘာတွေကိုအဓိကဖြည့်ဆည်းဖို့ဘယ်လိုမျှော်မှန်းထားလဲ
ပထမတစ်ချက်အနေနဲ့ရတော့ဗျာကျွန်တော်သာရွေးကောက်ပွဲမှာထိုက်တန်တဲ့နေရာကိုရောက်သွားလို့ရှိရင်ကရင်တိုင်းရင်းသားတွေအတွက်ဒီမှာမကောက်ပါဘူးကျွန်တော်တို့တိုက်ပြီးလို့ဒီနေ့အကြီးအကျယ်စိန်ခေါ်မှုတရားလို့ပြောနိုင်တဲ့ငြင်းငြိမ်းတည်ဆောက်မှုမှာကျွန်တော်တစုံတရာအတွေ့အကြုံရှိတယ်ကျွန်တော်ရဲ့လှုပ်အားတွေကိုအဲ့ဒီမှာတမိုးချစ်ချစ်ကျွန်တော်အသုံးချနိုင်မယ်လို့ကျွန်တော်ယုံကြည်တယ်ဒုတိယတစ်ချက်အနေနဲ့ကတော့တိုင်းသားစီလုံးညီညွတ်ရေးကိုကျွန်တော်ကတိုင်းသားတယောက်အနေနဲ့အလုပ်တွေပြုနိုင်မယ်လို့ကျွန်တော်ယုံကြည်တယ်တတိယချက်အနေနဲ့ကတော့ကျွန်တော်တို့တိုင်းသားတွေရဲ့တရားသဖြင့်ရတဲ့ရကြတဲ့အခွင့်အရေးကိုဆောင်ရွက်ပေးနိုင်မယ်လို့ယုံကြည်မှုရှိပါတယ်
ဟုတ်ကဲ့အခုလိုဒီငြင်းချမ်းလုပ်ငန်းစဉ်တွေမှာဘလို့မျိုးကိစ္စတွေကိုဘလို့ကြော်လွှားပြီးတော့အကူအညီပေးနိုင်ဖို့မျှော်မှန်းထားတယ်
။ငင်းငင်းလုံကားစီမှာအတိအကကြုံတွေ့နေရတဲ့အခက်အခဲကယုံကြည်မှုတိဆောက်ရေးရသိခက်ခဲတဲ့ကိစ္စ။အတိအကပြစ်ဆုနေတဲ့ကိစ္စကအဲ့ဒါဖြစ်။ဒါအခက်ခဲတစ်ခုမဟုတ်လို့ကျွန်တော်ကတော့သဘောထားတယ်။ဘာဖြစ်လဲဆိုတော့ကျွန်တော်တိုင်းပြည်ကပြည်ပကတဲ့မနစ်ပေါင်း60ကျော်80နီးပါးအဲ့ဒီကနေယုံတော့မှထွက်လာတဲ့တိုင်းပြည်တပြည်လူအဖွဲ့အစည်းတစ်ခုအနေနဲ့ကျွန်တော်တို့ကပြည်ပကဒဏ်ချက်တရားနှစ်ဖက်စလုံးမှာရှိတယ်။ဒါတွေကိုကျွန်တော်တို့ဖြေလျှော့နိုင်မယ်တူးရဲ့အခက်အခဲတူးဟုတ်တူးစာနာမှုခွင့်လွန်မှုနားလည်မှုတွေနဲ့ကျွန်တော်တို့ပွားမှသာနေဒီတိုင်းပြည်မှာအငြင်းညာရေးတည်ဆောက်မှုယုံကြည်မှုတည်ဆောက်မှုအော်မြင်မြင်လုပ်နိုင်မယ်လို့ပြောထားပါ
တယ်ဟုတ်ကဲ့ဖတို့အနေနဲ့ဒီကိုကိုကျွန်းမှာတစ်ချင်းကတစ်သက်တစ်ကျွန်းဓာတ်မှာခံခဲ့ရတဲ့အနေထားမှာပေါ့နော်အခုလိုမျိုးဒီပြန်လဲတင့်မြတ်ရေးအတွက်ကိုယ်တိုင်လှုပ်ဆောင်လာတဲ့အနေထားရရောဒီတက်မတော်နဲ့ရောဒီမြန်မာနိုင်ငံရေးအဖွဲ့အစည်းတွေနဲ့ပါဘယ်လိုမျိုးအထောက်အကူပြုမထက်
တိတ်ကအကြောင်းတွေကကျွန်တော်တို့ကဒဏ်ရာတကျဲတယ်ကျွန်တော်ပုဂ္ဂလိကအနေနဲ့ဆိုရင်ကျွန်တော်မှာဒဏ်ရာတန်ချက်တွေအားရှိဒီလိုဒဏ်ရာတန်ချက်တွေကိုကျွန်တော်တို့ကဗုဒ္ဓဘာသာဝင်တယောက်အနေနဲ့တရားတော်တွေမှာကျွန်တော်တို့နားတဲ့အခါကျတော့သီးခံတာတော့ခွင့်လွတ်တာတော့ဒါတွေကအဓိကဟောပြောဆိုမှတဲ့အခါကျတော့ကျွန်တော်တိုက်ပြတကယ်တမ်းရှေ့ကိုသွားမယ်ဆိုလို့ရှိရင်ခွင့်လွတ်ခြင်းကြည်ခြင်းနဲ့တာလေကျွန်တော်တို့ရှေ့ခီးကိုသွားလို့ရတယ်ငင်းညာရေးတိဆောက်မှုမှာဒါတွေကအဓိကကြပါနှုတ်မဝင်တော့ငင်းညာရေးတိဆောက်မှုမှာတိုင်းသားစီလုံးမှုတိဆောက်မှုမှာဘလို့မှသွားလို့မရပါဘ
ူး။ဟုတ်ကဲ့နောက်တစ်ခုကဖတို့ရဲ့ဒီမျှော်မှန်းချက်နောက်တစ်ခုဖြစ်တဲ့ကရင်လူမျိုးတွေကရင်မျိုးသားတွေရတဲ့ရထိုက်တဲ့အခွင့်အရေးပေါ့နော်။ဘာတွေကိုအဓိကစရဖို့ဘယ်လိုကြိုးစားဖို့ရှိလဲ
။ကျွန်တော်ဆိုလိုတာကဗျာကျွန်တော်တို့ကရင်မျိုးသားတွေကျွန်တော်ကွက်ပြီးပြောတာ။ကျွန်တော်တို့တန်းပြည်ကတိုင်းသားလူမျိုးပေါင်းစုံနေထိုင်တဲ့တိုင်းပြည်တစ်ပြည်သားသိကြတဲ့အခါကျတော့ငင်းညာရေးကိုကျွန်တော်အောင်မြင်တိဆောက်နိုင်မှသာလျှင်တော့တိုင်းသားတွေရဲ့အခွင့်အရေးကိုရရှိမယ်လို့ကျွန်တော်ယုံကြည်တယ်။အထူးသဖြင့်ဒီနေ့ကျွန်တော်တို့တောင်းဆိုနေတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ပြည်တော်စုတိဆောက်ရေးလုံငန်းစဉ်ကြီးမှာတိုင်းသားတွေရဲ့အခွင့်အရေးကိုကျွန်တော်တို့ဘယ်လောက်ထိဆောင်ကျင်းပေးနိုင်လဲသူနဲ့သူတစ်ဖက်နဲ့တစ်ဖက်ဘယ်လောက်ထိဒါကိုဖြစ်စည်းပေးနိုင်လဲနားလည်ပေးနိုင်တယ်ဆိုတဲ့အပေါ်မှာသိပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဘရိုကျွန်တော်ဝင်းမင်ပ
ါမြန်မာအစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကိုစလေရီရဲ့အစည်းအဝေးဟာဗုဒ္ဓဦးနေ့ကအဆုံးသတ်ခဲ့ကြရမှာအရေးကြီးတဲ့အချက်တွေဆွေးနွေးဖို့ကြံရှိနေတာကြောင့်လာမယ့်စနေနေ့မှာထပ်မံတွေ့ဆုံဖို့သဘောတူခဲ့ကြတဲ့အကြောင်းကိုပြောပြပါမယ်ကျွန်တော်မိုးစောပါရှိလာတဲ့မှာကျင်းပဖို့စီစဉ်ထားတဲ့ပြည်တော်စုငင်းချင်းညီလာက27ရာစုပင်လုံးသရုတ်ကအစည်းအဝေးမှာဆွေးနွေးမဲ့ကိစ္စတွေကိုအစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကိုစလေရီဟာ၄ရက်ကြာညှိနှိုင်းခဲ့ကြပေမဲ့လက်နက်ကိုင်တပ်တွေပေါင်းစည်းရေးအပါအဝင်အခြားအရေးကြီးတဲ့အပိုင်းတွေကြာရှိနေသေးတဲ့အတွက်ထပ်မံတွေ့ဆုံဖို့စီစဉ်ခဲ့ကြတာပါရန်ကုန်မြို့မှာဒီလ25ရက်နေ့ကစတင်ဆွေးနွေးခဲ့တဲ့အထင်မှာတော့ပြည်တော်စုသဘောတူစာချုပ်ချုပ်ဆိုရေးအတွက် NCA အပြည့်ရဲ့စာချုပ်ဆိုင်ရာမူပေါင်းပြန်လည်ညှိနှိုင်းရေး2020ပြည့်ရွေးကောက်ပွဲနောက်ပိုင်းအစင်းလိုက်အကောင့်ထဲပေါ်မှုနဲ့ Federal အခြေခံမှုလမ်းညွန်စတဲ့အပိုင်း၃ပိုင်းနဲ့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဒီအထဲမှာလက်နက်ကင်အဖွဲ့တွေနဲ့ပတ်သက်တဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိစ္စအပါအဝင်အရေးကြီးတဲ့အချက်တချို့ညှိနှိုင်းဖို့ကြံရှိနေစေဖြစ်ကြောင်းတိုင်းရင်းသားလက်နက်ကင်အဖွဲ့ကိုယ်စားလှယ်တူဖြစ်တဲ့နိုင်အောင်မငေးက VOA ကိုအခုလိုပြောပါတယ်
။မူပေါင်းလို့ဆိုရင်ကျွန်တော်73ကျက်ရပြီးတော့3ကျက်ကြံသေးတယ်။အစ်စ်လိုက်မှဆိုရင်ဒီလုံခြုံရေးဆိုင်ရာပါဒီအတက်ကကောင်းစဉ်ရှိခုကိုရပြီးတော့ဒီအနှစ်မှဆိုရင်လုံခြုံရေးပြန်လည်ပေါင်းစည်းခြင်းဆိုတဲ့အကောင်းဆုံးအတင်နဲ့ကြံသေးတယ်။ပိုင်းသုံးမှကဒီဖက်ဒရယ်ဒီဆိုင်လမ်းညွှန်ချေခံမှုမှာတော့ဒီကျွန်တော်တို့ဒီနှစ်ချက်ရပြီးတော့ဆက်လက်ဆွေးနွေးဖို့အတွက်က6ချက်ကြံနေတယ်ဒါပေမဲ့ဒီ6ချက်ကြံတာကလည်းအချက်တစ်ချက်နဲ့တစ်ချက်နဲ့ဆက်ဆက်နေတယ်ဆိုတော့ကျွန်တော်လာမယ့်ဩဂုတ်လတည့်နေ့မှာမိပြီးတော့နောက်ဆုံးစည်းဝေးပွဲပေါ်တော့လုပ်မယ်အဲ့လိုအစီအစဉ်ရှိပါတယ်ခင်ဗျာ
လာမယ့်စနေနေ့မှာနောက်ထပ်ဆွေးနွေးပြီးရရှိတဲ့အချက်တွေကိုနှစ်ဖက်ကိုယ်စားလှယ်တွေက က်ဆိုင်ရာခေါင်းဆောင်တွေထံကိုတင်ပြဖို့ရှိနေပြီးအဲ့ဒီနောက်မှာ JICM ကို NCA အကောင့်ထဲပုံမှုဆိုင်ရာညှိနှိုင်းစည်းဝေးနဲ့ UPDGC ကိုပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီစတဲ့အစည်းအဝေးတွေမှာအတည်ပြုချက်ရယူမှာဖြစ်ပါတယ်ငင်းကြဲကွန်ရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကတော့ရှစ်လထဲမှာကျင်းပမယ်၂၁ရာစုပင်လုံးညီလာခံမှာတိုးတက်မှုတွေရမယ်လို့မျှော်လင့်ကြောင်းပြောဆိုပါတယ
်ညီလာခံကိုကျွန်တော်တို့ဒီအခုလထဲမှာပဲအော်မျိုးကကျင်းပဖို့တော့အားလုံးကနှစ်ဖက်ပါလိအစိုးရဘက်ကဒီမှာရှိလို့နိုင်ငံပါတီမှာရှိတယ်ကျွန်တော်တို့တိုးတက်မှုတွေကတော့အစီအစဉ်တစ်ခုပြီးတဲ့ဒီတိုင်းမှာတိုးတက်မှုတွေရှိတယ်အဲဒီတိုးတက်မှုတွေကိုလည်းထပ်ထပ်ပြီးတော့ဒီတက်ပို့ပြီးချက်လက်ပြီးပို့ရအောင်သဘောတူတဲ့ဘုရားဘုရောအလုံးဝအကြည်သာရှိတဲ့အတွက်ဒီလာကံကတော့ဩဂုတ်လထဲမှာပဲအော်မင်းတုံးနေတယ်ကျွန်တော်တို့ယုံကြည်တယ်ဗျာ
တမ်ဘရွန်နဲ့တိုက်ပွဲတွေဖြစ်နေတဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့အပါအဝင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေကလည်း၂၁ရာစုပင်လုံဆွေးနွေးပွဲကိုတက်ရောက်ဖို့ဆန္ဒရှိကြောင်းမကြသေးခင်ကပဲပူးတွဲကြေညာချက်ထုတ်ပြန်ထားပါတယ်ဒီလာကန်ကျင်းပတဲ့အခါ NCA စာချုပ်ကိုလက်မှတ်မီးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုဖိတ်ကြားဖို့အတွက်လည်းအစိုးရနဲ့ဆွေးနွေးနေတဲ့ NCA လက်မှတ်ထိုးအဖွဲ့တွေကတိုက်တွန်းထားပါတယ် NCA လက်မှတ်မထိုးသေးတဲ့အဖွဲ့တွေကိုဖိတ်ကြားရေးနဲ့ပတ်သက်ပြီးဦးလာမောင်ရွှေကအခုလိုပြောပါတယ
်ဒီနေ့အစည်းအဝေးမှာတော့ဖိတ်ကြားမဲ့သူတွေတိကျကိုဒီနေ့ကျွန်တော်တို့ဆွေးနွေးပွဲမှာပြီးပြအောင်တော့ကျွန်တော်တို့အနေနဲ့ဒီမပြုတ်နိုင်ဘူးဒါကြောင့်ဒီလိုတွေမှာလည်းဆက်ပြီးဆောင်ရွက်ဖို့ရှိတယ်။အဲ့ဒီအတူတူတည်းအတိုင်းပဲဆက်ပြီးတော့ဒီလိုဖိတ်မှာပါပဲ။အဲ့တော့ NCA လက်မှတ်ရေးထိုးရသေးတယ်။ဒါနဲ့လည်းနဲ့တိုင်းတပ်ဖွဲ့ပေါင်းစုံတွေဖိတ်ဖို့ရာထားချက်တွေကတော့ရှိနေတယ်ပေါ့။အတူတူချက်တွေတော့ကျွန်တော်တို့လုပ်ပါပေါ့
။လက်ရှိကျင်းပပြီးစီးခဲ့တဲ့ညှိနှိုင်းအစည်းအဝေးဟာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြား၆ကြိမ်မြောက်ဆွေးနွေးပွဲလည်းဖြစ်ပါတယ်။ဩဂုတ်လ၁ရက်နေ့မှာကျင်းပမယ့်၇ကြိမ်မြောက်ဆွေးနွေးပွဲကိုတော့နေပြည်တော်မှာကျင်းပမှာပါ။ဒီညီတိုင်းဆွေးနွေးပွဲတွေပြီးပြတ်ရင်နှစ်နှစ်ကြာကြာရပ်ဆိုင်နေတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးသုဒ္ဓအစည်းအဝေးကိုကျင်းပနိုင်မှာလဲဖြစ်ပါတယ်ပြည်တော်စုငြိမ်းချမ်းရေးညီလာခံနှစ်နှစ်ကြာရပ်ဆိုင်တာဟာလုံခြုံရေးဆိုင်ရာပြည်ထောင်ပေါင်းစည်းရေးနဲ့ပြည်တော်စုကခွဲမထွက်ရေးဆိုတဲ့အချက်တွေအပေါ်မှာအကြေးအလဲမဆွေးနွေးနိုင်တာကြောင့်လို့လဲသုံးသပ်ကြတွေရှိနေတာပါကျွန်တော်မိုးစော်ရန်ကုန်ကသတင်းပေးပို့တာဖြစ်ပါတယ်
ရှီယောမြို့တော်ဗကန်ဒေတာမှာရှိတဲ့ NMG ဇေဒီပထိုး၁၈စုကိုဝင်ရောက်ဖူးမြော်ခွင့်ပိတ်လိုက်တယ်လို့အနီးနားကဈေးဆိုင်တွေကရောင်းချခွင့်ပိတ်လိုက်တဲ့အကြောင်းပြောပြပေးချင်ပါတယ်ကျွန်မမိခါပါရှီယောမြို့တော်ဗကန်ဒေတာမှာရှိနေတဲ့ NMG ဇေဒီပထိုး၁၈စုကိုဝင်ရောက်ဖူးမြော်ခွင့်မပြုဖို့နဲ့ဒေတာကန်ဈေးတွေတွင်ဈေးရောင်းချခွင့်ကိုပါတက်ရောကကူဆက်မှုထိန်းချုပ်မှုအနေနဲ့ပိတ်လိုက်တာဖြစ်တဲ့အကြောင်းဒေတာကန်တူဖြစ်တဲ့ဥမ္မမောင်ဦးကပြောပါရစေ။
ဘုရားဘေးကဈေးတိုင်းတွေကိုတော့ဂေါမကကနေပြီးတော့ခရင်စီကန်ကနေပြင်ကြကြည့်ရပိတ်ပါဆိုရစာတော့ထွက်တယ်။ဟိုကတော့စာတော့ကန်ဘုရားဒီခုပိတ်လိုက်တဲ့စက္ကွန်စုရဲ့ဘေးမှာမိကိုနေတဲ့ပေါက်ပေါက်ဆိုင်အမတ်တရပစ္စည်းအယောင်ဆိုင်နေအကုန်လုံးကိုပိတ်ခိုင်းထားတဲ့စာတော့ထွက်တယ်
။တရားဝင်ဖွင့်ပွင့်မပေးတဲ့ဘုရားတွေမှာဧည့်သည်တွေနဲ့စီရနေတာကြောင့်ကျမကြီးအတွက်စိုးရိမ်မှုဖြစ်လာကပိတ်ထားဖို့ညွှန်ကြားခဲ့တာဖြစ်တဲ့အကြောင်းပကံရှိအောင်အမွေနဲ့ထိန်းသိမ်းရေးကော်မတီဒုတိယဥက္ကဋ္ဌမန်လေးတိုင်းဒေသကြီးစီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဦးမြတ်သူကိုကူကားပြီးပြည်တွင်းသတင်းအချို့ကဖော်ပြခဲ့ကြပါတယ်။ဒါပေမဲ့လည်းကိုဗစ် -19 ကပ်ရောဂါကာလမှာတွာလာလှုပ်ရှားမှုတွေကန့်သက်ထားတာကြောင့်ဝင်ဝေးထိခိုက်နေရတဲ့ဒေသခံတွေကတော့အခုညွှန်ကြားချက်ကြောင့်အခက်အခဲဖြစ်နေရတယ်လို့ဆိုပါတယ်။ပကံဒေတာကံတူဖြစ်တဲ့ဥမ္မမောင်ဦးကတော့ကျမ်းမာရေးအတွက်ကာကွယ်ရေးအစီအမံတွေနဲ့ခွင့်ပြုမယ်ဆိုရင်ဖြစ်နိုင်တဲ့နည်းလမ်းတွေရှိတယ်လို့သူကမြင်ပါတယ်
။ဟိုသူကတော့ပြောမှာပေါ့ဗျာဒါကျမ်းမာရေးအကြောင်းဘယ်လိုဖြစ်လို့ပြိတ်တာလို့ပြောပေမဲ့အကယ်တမ်းကျတော့အလုံးမလုံးချင်တာအလုံးမလုံးချင်တာဆိုတော့ကျွန်တော်ဟိုပြောပြမယ်ကဟိုဖနက်နဲ့ခြေောက်ခြေောက်ဦးနဲ့ဖနက်ဝင်လာမတန်လို့ဖနက်ကိုဖြတ်ပြရတယ်ဆိုရဲအဖြစ်မျိုးတွေသူတွေကလုပ်တာအဓိကကဟိုတကယ်တမ်းဒီပြည်သူကိုလည်းအခြေခံလူသားသားကိုလည်းသူကြည့်မယ်တကယ်စဉ်းစားမယ်ဆိုလှုပ်လို့ရတာတွေအများကြီးရှိတယ်။ဥပမာပေါ့ဗျာဆရာတက်စုကိုလူတစ်ချိန်တည်းမှာပဲလူတရာပဲတွင်းမယ်။ဗိုလန်တီးယားတွေခေါ်လိုက်ဒီကျွန်တော်တို့ပကံညောင်းဦးမှာဗိုလန်တီးယားတွေအများကြီးရှိတယ်။ခေါ်လိုက်အဲ့ဒါမျိုးတွေခေါ်နောက်ဟိုတောင်ရှိတဲ့လူတွေကနေပြီးတော့တက်တက်မတ်မတ်နဲ့ပဲလူတွေဒီလိုမစုအောင်ဒီလိုမသွားအောင်ကားတွေဆိုရင်လည်းဒီတော့ဒီထက်ကိုဘလောက်တော့ဝင်ခွင့်ပေးမယ်။ဘာလို့မယ်ညာလို့မယ်ဒီအကုန်လုံးလိုက်အဆင်ပြေနိုင်တဲ့ဟာရှိပါတယ်။ဒါပေမဲ့အဲ့လိုမျိုးဒီလိုပေါ်စေတနာရှိကြည့်ရောလုံးမပေးခြင်းပြီးတော့ကွာပိတ်ပလိုက်ဆိုတာအားလုံးကြံမလို့ပြီးပြီဆိုတော့သဘောမျိုးတွေပါတ အဲ့အမျိုးလည်းရှိတယ
်ပိတ်ထားဖို့ညွှန်ကြားခဲ့ပကန်းစီရီပထိုး၁၈ဆူမှာတော့အာနန္ဒာတပ်ပိညုဂောရော့ကလေးထီလိုမင်းလိုဓမ္မယံကြီးရွှေစံတော်စတဲ့လူတိများထင်ရှားလာတဲ့ဖျားတွေလည်းပါဝင်ပါတယ်ညွှန်ကြားချက်နဲ့ပတ်သက်လို့ပကန်းရင်ကျေးမှုဌာနကိုဆက်သွယ်ရမှာတော့ဇီရီပထိုး၁၈ဆူပိတ်လိုက်ကြောင်းအတည်ပြုပေမဲ့တာဝန်ခံမရှိတာကြောင့်အသေးစိတ်မပြောနိုင်ကြောင်းပြောဆိုခဲ့ပါတယ်ဟိုတယ်လုပ်ငန်းရှင်တဦးလည်းဖြစ်ဟိုတယ်လုပ်ငန်းရှင်များအသင်းဒူဥက္ကဋ္ဌလည်းဖြစ်တဲ့ဦးခင်အောင်ထွန်းကတော့ခီးသွွားလုပ်ငန်းပေါ်တက်ရောက်မှုမရှိအောင်တာဝန်ရှိသူတွေအနေနဲ့စနစ်တကျစီမံခန့်ခွဲစီခြင်းတယ်လို့ပြောပါတယ
်။ Impact တော့ရှိတယ်အခုဒီဘိုင်းကလည်းဒါကျွန်တော်ထိုးနေတဲ့ဟာအတိုင်းပါတော့ဖျားရည်ဆိုတာလူတွေဝင်ကြတယ်ပြုမြော်ကြတယ်အဲ့တော့အစောပိုင်းနေ့တည်းကဒီလိုဝင်မယ်ဆိုရင်ဟာ temperature တိုင်းကိုလာလက်သေးလို့ပြီးတော့လူကြီးအကန့်တတ်နေပေါ့ဗျာတဘောကဟာဒီထဲကိုအတွင်းထဲကို100ပဲပြင်းဝင်နေဆိုရင်20ထပ်တော့မှနောက်20ပြုံးမှုဓာရီကိုပြင်ဆင်လုပ်ထားဖြစ်လာပါတော့เนาะငွေပြူပေါင်းဆောင်ရွက်မှုအားနေတာတွေထုံးတာနိုင်ကိုကျွန်တော်ခေဆက်ဆက်ကြုံလာခဲ့ရတဲ့ခါဦးပေါ့ဗျာဆိုတော့ဒါကြီးဓာရီကအားနေတာပေါ့နော်ဟိုဒီမှာလဲအခုပြင်းနေသူရှင်တွဲနေဆိုင်ပြီးတော့ပဲကွာမှာအရင်းအားချင်းနိုင်ငံတွေလည်းဖြစ်နေတယ်ဆိုတော့ကျွန်တော်သတိထားမိပါတော့အခုဘယ်ကြောင့်မသိပဲငါလို့သိသွားနိုင်တာကိုတဘောပြပြလေဟိုနည်းနည်းလေးတကယ်လုံးတော့နည်းနည်းတော့ဟိုရိုင်းသွားတာပေါ့ဗျာရှင်ရန်အနေကြီးတယ်ပေါ့နော်ဟိုဒီကအနေကြီးလို့ဆူဟိုင်ဟိုပါပေါ့လုပ်ငန်းတွေကိုထိတ်ထားလို့မရဘူးပေါ့နော်အဲ့ဒါအဲ့ဒီနေရာမှာစီစီစီရှောက်လန်းနိုင်လို့အရေးကြီးတာပေါ့နော
်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူပထမဆုံးလူနာကိုအတည်ပြုခဲ့ပြီးနောက်တလဖြစ်တဲ့ဧပြီလထဲမှာပဲခီးသွွားရည်နဲ့စီကားလေးရှိနေတဲ့ပကံဒေတာမှာဧည့်သည်တွေလေပက်ခွင့်ဈေးရောင်းချခွင့်တွေကိုပိတ်ပင်လိုက်တာပါဒါပေမဲ့လည်းမြန်မာနိုင်ငံတွင်းမှာကူးစက်မှုတွေမတွေ့ရသလောက်ယုံနယ်လာချိန်မှာပဲဇူလိုင်လကစလို့ပကံဒေတာကဖျားအချို့ကတာဝန်ရှိသူကိုပကအဖွဲ့တွေကတဖြည်းဖြည်းချင်းပြန်လည်ခွင့်ပြုခဲ့တာဖြစ်ပါတယ်ရှင်။ကျွန်မမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
ဆလတ်ဒီဒဗမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းဆောင်းပါးတွေကိုမူရင်းအပေါ်မပြပြောပြလိုပါတယ်။မအောင်မမြင်ဖြစ်သွားတဲ့အိန္ဒိယတရုတ်ဇင်ညန်လန်ဆိုတဲ့ခေါင်းစဉ်နဲ့မင်ဒရာလာမာက The Kathmandu Post မှာရေးသားထားပါတယ်။ BICM Corridor လို့ခေါ်တဲ့ဘင်္ဂလားဒေ့ရှ်အိန္ဒိယတရုတ်မြန်မာဇင်ညန်စီမံကိန်းအတွက်အဖွဲ့ဝင်တွေဟာမျှော်လင့်ချက်ကြီးကြီးမားမားထားခဲ့ကြမှာဖြစ်ပေမဲ့စိုးရိမ်မှုတွေကြောင့်ပြပြသွားပြီလို့ရေးထားတာဖြစ်ပါတယ်။BICM စီဝါရေးပူပေါင်းဆောင်ရွက်မှုစီမံကိန်းကိုနှစ်ပေါင်း20အတွင်းအစီအဝေးအကြိမ်ကြိမ်လုပ်ခဲ့ပေမဲ့အခုအချိန်ထိဘာမှရေရရဖြစ်မလာသေးပါဘူးလို့စာရေးပါတယ်။1999တရုတ်နိုင်ငံခူမင်းမှာစတင်ခဲ့ပြီးနောက်ဆုံးမြန်မာနိုင်ငံမှာ2015ကစီဝေးခဲ့ပေမဲ့အိန္ဒိယနိုင်ငံကတော့တက်တက်ကြွကြွပါဝင်ခြင်းမရှိခဲ့ပါဘူးတဲ့။အိန္ဒိယလိုပေါ်ပေါ်ထင်ထင်တက်တက်ကြွကြွပါဝင်ခြင်းမရှိပေမဲ့တရုတ်ကတော့အင်မတန်တက်ကြွခဲ့ပါတယ်။အိန္ဒိယဟာအမျိုးသားလူကြုံရေးတရုတ်နဲ့ပဋိပက္ခဖြစ်ဖူးရဲ့အစင်လာတေဝရဲ့စီပွားရေးကြီးစိုးမှုစတာတွေအပြင်ဟိမွန်ရာအစီဘက်ဒေသသဘာဝပတ်ဝန်းကျင်ပြပြုံးမဲ့ကိစ္စတွေအစိမြောက်ဒေသခွဲထွေးရေးသဘုံကိစ္စတွေကိုပါထက်သွင်းစဉ်းစားစိုးရိမ်ခဲ့တယ်လို့ဆိုပါတယ်ဆက်လက်ပြီး BIMC Corridor စီမံကိန်းအတွက်ထားရှိနိုင်တဲ့တရုတ်ရဲ့မဟာဗျူဟာတွေကိုဖော်ပြပြီးတော့မြန်မာနိုင်ငံကကြောက်ဖြူစိတ်ကန်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တောင်းစိတ်ကန်းတို့ဟာသီးအလုံးမဖြစ်တဲ့သီးလန်အမှာတရုတ်တိဆောက်တဲ့ဟမ်ဘန်ထိုလာစိတ်ကန်းစီမံကိန်းအတွက်အထောက်ပံ့ဖြစ်နိုင်သလိုမဟာမဲခေါင်ဒေသနိုင်ငံတွေဖြစ်ကြတဲ့လာအိုစ်၊ဗီယက်နမ်၊ကမ်ဘောဒီးယား၊ထိုင်လန်တို့ကတရုတ်ရဲ့ကဘလန်စီမံကိန်းလက်ခံလာအောင်ဆွဲဆောင်နိုင်မှာဖြစ်တယ်လို့ဆိုထားပါတယ်။ဒါပေမဲ့အိန္ဒိယနိုင်ငံအတွက်ကတော့အထူးစိုးရိမ်ပဲဖြစ်ပါတယ်။ဒီလေးနိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုစီမံကိန်းဟာလမ်းကြောင်းတစ်ချောင်းမှာရှိတဲ့ဒေသတွေကိုစီးပွားရေးဖွံ့ဖြိုးစေမှာဖြစ်တယ်လို့တရုတ်ကအထူးပဲအမွန်းတင်ချီးကျူးနေတာဖြစ်ပေမဲ့လို့မန္တလေးဒါကာစစ်တကောင်အပါအဝင်အဓိကမျိုးကြီးတွေကိုဖျက်သန်းလာမဲ့ဒီဇင်းညာဟာအိန္ဒိယသမုဒ္ဒရာနဲ့ကန်ယူရာနိုင်ငံတို့ဝန်ရံပိတ်ဆို့သွားနိုင်တဲ့ကိစ္စအပါအဝင်စိုးရိမ်စရာတွေအများကြီးရှိနေတယ်လို့လည်းဆိုပါတယ်။ဒီအခြေအနေကြောင့်အိန္ဒိယဟာဒီ BICM စီမံကိန်းကိစ္စတွေကို2015မှာတစုံတရာမဖော်ပြဘဲလုံးဝပြစ်ပယ်ထားလိုက်ပြီးမြန်မာနိုင်ငံကလည်းပဲအလားတူစွာ2016မှာပြစ်ပယ်ထားခဲ့ပါရဲ့။နောက်တော့မြန်မာနိုင်ငံဟာတရုတ်နိုင်ငံနဲ့နယ်စပ်ဖြေလျားလျားဆက်ဆက်နေတာကိုထောက်ရှုပြီးတော့CEME ခေါ်တရုတ်မြန်မာစီးပွားရေးဇင်းညာစီမံကိန်းကို2019ကစပြီးဥတည်သွားခဲ့တယ်လို့ရေးထားပါတယ်။ဆောင်းပါရှင်မဟင်ဒရာလာမာဟာအိန္ဒိယနိုင်ငံဂျဝါဟလာလ်နေရူတက္ကသိုလ်နိုင်ငံတကာလေ့လာရေးကျောင်းကအကြီးတန်းပါမခတူဖြစ်ပါတယ်။ကျွန်တော်ကျော်စံသာပါ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်လက်နှာစင်ညမှာတော့မြမအေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။မနက်ကလူလိုက်သမိုင်းမှာဘိုးကျော်အောင်ဆန်းဟာအဓိကနေရာကပါဝင်ခဲ့တယ်ဆိုတာကတော့ဘယ်သူမှမငြင်းသာဘူးလို့ထင်ပါတယ်။ဒါပေမဲ့လလရပြီနှစ်ပေါင်း90ကျော်လာတဲ့အခုအချိန်မှာဗိုလ်ချုပ်အောင်ဆန်းရဲ့တိုင်းရင်းသားများအရေးဆောင်ရွက်ခြင်းနဲ့ပတ်သက်လို့တချို့ကမေးခွန်းထုတ်လာကြတာကြားပါရတယ်။ဘာကြောင့်မလဲ?ဗိုလ်ချုပ်ကတိုင်းရင်းသားအရေးကိုတကယ်ပဲစိတ်ဆင်နာမှန်နဲ့ကျူပန်းဆောင်ရွက်ခဲ့သလား၊သူတို့မို့လေးလျူစုခဲ့သလား။အမေရိကန်ပြည်ထောင်စုဂျက်ဆင်တက်သူဂုဏ်သူဆောင်သမိုင်းပါမောက်ခဒေါက်တာနော်အင်ဂျလင်းနဲ့ကျွန်တော်ကြိုဆိုတာဆွေးနွေးသုံးသပ်ထားပါရတယ်။ဗိုလ်ချုပ်အောင်ဆန်းဟာပြည်ထောင်စုမြန်မာနိုင်ငံဖြစ်မြောက်အောင်ဦးဆောင်စည်းဝင်ခဲ့သူဖြစ်တယ်လို့ဒေါက်တာအင်ဂျလင်းကအခုလိုစပြောပါတယ
်။ Union of Burma ပေါ့နော်အဲ့ဒီနာမည်ကိုကျတော့ဘုကျော်အောင်ဆန်းကတောင်းခံခဲ့တာပါ။ဆောင်သူကိုပြည်ထောင်စုမြန်မာနိုင်ငံတောင်းခဲ့တဲ့ပုဂ္ဂိုလ်ပြည်သူ့ကတယောက်နေတော့လက်ခံပါတယ်။ဥပမာပြင်အခြားနေရာကိုဖြည်းဖြည်းလေးမပြောဘူးလေ။နော်ပင်လုံကိစ္စမှာသူကအဲ့ဒီအင်္ဂလိပ်အစိုးရတင်းနဲ့ဆွေးနွေးတဲ့အခါမှာသူကနေပြောဒီအင်္ဂလိပ်ဆိုရကလည်းသူနဲ့ online visa ကြောင့်မှတိုင်းရင်းသားတွေနဲ့ဆက်မှရှိတဲ့เนาะနေစာအုပ်ချုပ်ရေးမှာရှိတဲ့တိုင်းရင်းသားတွေရဲ့သဘောတူညီညွတ်ချက်ကိုရယူပြီးတော့ကြီးလူတွေဟာပြည်ထောင်စုတဲ့ဝင်ကျင်လားမဝင်ကျင်လားဆိုတော့ကိုလေ့လာမယ်နိလေ့လာမဲ့အခါမှာသူတကယ်ပဲစူးစမ်းပြီးတော့တွားပြီးတော့စီးယုံတယ်ချမ်းကချင်းချင်းတွေကိုသူစီးယုံနိုင်တယ်เนาะအဲ့ဒီပြင်သူ့ကိုအဲ့ဒီလူတွေအကုန်လုံးကလည်းပဲလေးစားတယ်တိုင်းရင်းသားတွေတောင်းဆိုတဲ့ချက်တွေကိုလည်းသူကလိုက်တော်တယ်ကျမအဲ့ဒီမှာဥဆောင်တဲ့ Lord Bottomley ကိုလည်းငါသူ့ကိုချီးမွမ်းတယ်သူဟာသူတို့အံ့ဩတယ်ပေါ့တိုင်းသားတွေတောင်းဆိုတဲ့အချက်တွေကိုသူလက်ခံပြီးတော့ဆွေးနွေးတယ်လက်ခံနိုင်တာကိုသူလက်ခံတယ်သူကရိုးရိုးတသားကိုမနေနေမဲ့သူပြောပြီးတော့အားလုံးဆွေးနွေးပြီးတော့အောင်မြင်တယ်ပေါ့အဲ့လိုပြောတယ်ကျောင်းသူ့ကို Unify ရဲ့နဲ့လက်ခံပါတယ
်ဟုတ်ကဲ့ဒါပေမဲ့အခုခါကြတော့တချို့တိုင်းသားတွေကမိခွန်းထုတ်လာကြတယ်ဘူရုံအောင်ဆန်းဟာသူတို့တိုင်းသားတွေအတွက်ဘာမှမလုပ်ခဲ့ဘူးဆိုပြီးတော့ပြောကြပါတယ်ဆိုတော့ဘာမှတီတီရောက်ရောက်အကောင့်ထဲမှာပေါ်ဘူးသူဟာ lip service ပဲပေးသွားခဲ့တယ်ဆိုပြီးတော့ပြောကြတာရှိရောအဲ့ကိစ္စကိုဆံပါပြောချင်ပါလဲအ
ဲ့ဒီကိစ္စကဘာစကဥတီရေးဆွဲနေအချိန်ကြီးမှာပဲသူကအသက်ခံလိုက်ရတဲ့အခါမှာနောက်ပိုင်းသူလုပ်တဲ့အလုပ်မဟုတ်တော့ဘူးလေသူသူ့အနေနဲ့တုန်းကတော့တကယ်ကိုခွဲခွင့်ပေါ့နော်ဆင်နစ်ပြင်းရင်တိုင်းရင်းသားတွေမကြိုက်ရင်ထွက်ပါဆွဲဟာကျူသူအခွင့်အရေးကိုပေးခဲ့တယ်ဆိုတော့အခွင့်ပြုဖို့အချိန်ကဥတီမှာအဲ့ဒါပေါ့သူလမ်းကြောင်းခဲ့ပြီးပါတယ်တကယ်တော့ဟိုသူကိုယ်တိုင်ကဟိုဟာပါပြင်းကင်းဆိုလို့ရှိရင်ပြင်းကြည့်ဦးသူပိုချုပ်ခံလိုက်ကြတယ်အဲ့လိုမျိုးပေါ့နော်အဲ့လိုမျိုးကြုံကြည့်သွားခံလဲအဲ့လိုမျိုးပါပြင်းဟိုတချို့ပါလီမန်အလို့တွေကအပါတောင်းဆိုလဲဆိုဗမာနိုင်ငံကဘုရားဗမာနိုင်ငံလောက်ပါဆိုပြီးတော့လေအချိန်ကဥတီတမရေးစစ်ခြင်းနဲ့ဒါမဲ့သူအဲ့ဒါလည်းမခံခဲ့ဘူးပေါ့နော်အဲ့လိုမျိုးတွေရှိတယ်တောင်းမို့လုတ်ပေးတာလုတ်မပေးနိုင်တာကတော့သူကစောစောစီးတက်ခံလိုက်တဲ့ခါမှာသူလောမဲ့လုတ်ကိုဆက်လုတ်ခွင့်နိုင်တာမရှိဘူးလေ
ဟုတ်ကဲ့ဆိုတော့နောက်တစ်ခုကအဲ့ခွဲထွက်ပိုင်ခွင့်ပေးတာပါသူကတမန်တကယ်ကိုတိုင်းရင်းသားတွေဟာလွတ်လပ်ရပြီးဆယ်နှစ်နေရင်ပြည်ထောင်စုထဲမှာနေရတာကိုလုံးဝပြောပိုက်သွားလိမ့်မယ်ခွဲထွက်ခြင်းစိတ်လည်းမရှိတော့ဘူးသီးခြားစိတ်လည်းပပျောက်သွားမယ်လို့သူတကယ်ယုံကြည်ခဲ့လို့လားသူတို့မဟုတ်လွတ်လပ်ရေးကိုတနည်းအတွင်းလိုချင်တယ်အက်တလီနဲ့သဘောတူညီချက်လုပ်ထားပြီးတော့ချက်ချင်းပြန်ပြောဖို့လူနေတဲ့အတွက်များအပူတပြင်းလိုက်လျောခဲ့ရတဲ့သဘောတူညီချက်များလားဆရာမဘယ်လိုသဘောပါလဲ
အပူတပြင်းကြောင့်တော့မဟုတ်ပါဘူး။ဘာဖြစ်ရင် तू ကအလုံးကသူ့ကိုဆွေးနွေးတဲ့ခါမှာအဲ့ဒီမှာ Lord Bottomley ရဲ့နော်အဲ့ဒါအမှတ်တမ်းတင်ပါရော။သူတို့ကြီးပေးတဲ့အမှတ်တမ်းတင်ပါရော။အဲ့ဒါက तू အချစ်တင်ဆွေးနွေးပြီးတော့မကြိုက်ရင်မကြိုက်တယ်လို့ဟိုလူပေါ့နော်။တိုင်းသားကိုလေတွေကပြောရင် तू ကအဲ့ဒါဒီကိုကြည့်ချက်တယ်လို့ဆိုတာယုံကြည်အောင်ဘာတွေလုပ်ပေးမယ်မလုံမလုံချင်ရင်ဒါတွေ तू မလုံနိုင်တဲ့ဟာတွေကို तू မလုံနိုင်ဘူးလို့သူမြင်ပါတယ်။အဲ့လိုမျိုးတွေရှိပါတယ်။အဲ့ဒါကြောင့်မလို့ तू ကသူ့ပြင်းကြောင့်လက်ခံလိုက်တာမဟုတ်ပါဘူး။ तू တကယ်ပဲယုံကြည်တယ်လုပ်ကြည့်ပါ तू နဲ့လုပ်ကြည့်ရင်ပေါ့လေ तू မဟုတ်ရင် ပေါ့လေသူတို့မှန်မှုဆိုရင်ပေါ့နော်မြင်လာမှာပဲပေါ့စစ်ပုံမှန်နည်းနည်းနဲ့တကယ်ပဲအစိတ်ထားမှန်နေပဲသူဟာဒါကိုဟိုကန့်မှန်းပြီးတော့လက်ခံခဲ့တယ်ဆိုတာတော့ you can't try the yet you saw ပါလေ
နောက်သူကလန်ဒန်ကိုသွားပြီးတော့အတလီနဲ့လွတ်လပ်ရေးကိစ္စဆွေးနွေးနေတော့မှရှမ်းပြည်ကဆိုပါတို့ချူကအောင်ဆန်းဟာငါတို့ကိုယ်စားလှယ်မဟုတ်ဘူးတင်းနံရတဲ့တောင်ပြန်လာရတယ်ဆိုတော့နည်းနည်းအဲ့ဒီကိစ္စမှာကျူတင်ပြင်ဆင်မှုများနေခဲ့ပါလားဆရာမအဲ့မသွားခင်ကတည်းကတိုင်းရင်းသားတွေနဲ့ဘူဂျောင်းဆန်းဟာထိတွေ့ဆက်ဆံမှုဘယ်တော့မှပဲရှိခဲ့ပါတယ်အထူးသဖြင့်ဒုတိယကမ္ဘာစစ်ပြီးလို့ဖဆပလာဥက္ကဋ္ဌဖြစ်လာတဲ့အခါမှာတော့သူတို့ကျူတင်ညှိနှိုင်းခဲ့မှုတွေရှိပါလား
လန်ဒန်ကိုသွားခင်ကတည်းကအပြန်အလှန်ตาดิโหตะคู่เนี่ยตะคู่ช่วยเลทาปิดาชื่อได้ตายินดาเคสดิได้ปาปิดาชื่อเอ้อล่ะไอ้ตายินดาเคสดิมาคอร์วอร์ก็တော့เนาะโหฟรอนเทียร์เอเรียเนาะเซดูเอเรียนี่ก็ไอ้เคสดิโกปายะมีสร้าโกตุลานะไม่ตั้วดิเนี่ยปิดาบาไอ้นี่เฉยมาတော့อสุชาซงก็တော့กินนี่ปอเนาะไอ้ตายินดาก้องจองนี่เนี่ยตูอ่ะสกาดิปิ้วไปมาตูตั้วเลยတိုင်းနောက်တော့ကျင်းနေတယ်လည်းလည်းတော့အဆင်မပြေတဲ့ရှိတဲ့အဆင်ပြေတဲ့သို့တော်သလိုတာကအဲ့ဒီချက်ကိုသူတိပိတာဖြစ်ပါတယ်။ဒါအောင်မို့အစကတည်းကသူဒါကိုတိပိတာဒါပေမဲ့ရှမ်းစော်ဘွားတွေနဲ့ရှမ်းကိုစလေတွေနဲ့ကဟိုဘာတွေဟိုဆက်တွေ့ရှိကြတာမတွေ့ဘူးလောလောဆယ်တော့အသေးစိတ်ဒီအဲ့လိုမတွေ့ပါဘူးရှိပိုင်းမှာဆက်တွေ့ထားတာဒါပေမဲ့ဟို46ပတ်ဝန်းကျင်မှာတော့ရှမ်းကောင်းဆောင်ကြီးပေါ့နော်အဲ့ဒီအချိန်တုန်းကသူတို့ပုံမှန်ဆက်ဆံလာပြီးတော့ရှမ်းလူတူကလည်းအောင်ဆန်းပုံမှာတဲ့ချင်းချင်းရှိတဲ့၆ခန်းနေဆိုတာသိရတယ်တဲ့။ဘာကြောင့်လဲဆိုရင်ねအဲ့ဒီ46ခုမတ်လာမှာလေအဲ့ဒီရှမ်းကိုလည်းကောင်းဆောင်ကြီးတယောက်ကအောင်ဆန်းကိုတွေ့တယ်လို့သူ့အိမ်လာတယ်ပေါ့အဲ့ဒီမှာသူကပတ်ဆက်နဲ့တွေ့ပြီးတော့သူကအဲ့ရှိတင်းကားတွေကိုပေးကြည့်တယ်ပတ်အောင်ဆန်းကိုယုံကြည်လို့သူကကောင်းဆောင်ကောင်းပေါ့နိတောင်ပတ်ဆက်လာရန်ကုန်မျိုးတဲ့သူအောင်ဆန်းကိုပဲပေးကြည့်တယ်ပြောတော့အောင်ဆန်းကသူလည်းခံလို့မရဘူးပေါ့ပတ်ဆက်လာပြီးပါဆိုဟုတ်ဘူးသူအောင်ဆန်းပဲပေးတယ်ပေးကြည့်မှာလို့ဆိုပေးတော့ပြီးမှအဲ့လောက်ကြည့်ရှမ်းကိုရယုံကြည်ပြီးတော့သူ့ပြီးတဲ့ခါမှာသူကအဲ့ဒါကိုပေါ့နော်ဘန္ဒာရေးမှုနုအလိုက်တယ်ဆိုတော့ပေါ့နော်အဲ့လိုမျိုးအချက်တွေတော့ရှိတာတော့တွေ့ခဲ့တယ်เนาะဒါပေမဲ့အသေးစိတ်နိုင်ငံရေးချွေးနေတာတော့မတွေ့ဘူးလေ
ဟုတ်ကဲ့နောက်တစ်ခုကဆ ्याम ဆောကပြောရတဲ့ကရင်ခေါင်းဆောင်တွေနဲ့သူတို့ဆွေးနွေးဆက်ဆံမှုတွေအများကြီးရှိခဲ့တယ်လို့ပြောတယ်ဆိုတော့အဲ့ဒီတိုင်းသားရဲ့အထက်မှာကရင်တွေရဲ့ပုံကမှုပေါ့လေကရင်တော်လှန်ရေးပထမဆုံးစပြီးတော့ဖြစ်လာရတာကအဓိကအဖြစ်သူတို့ဆွေးနွေးမှုမှာဘာများမကြည်လည်မှုရှိခဲ့လို့လဲဘာဖြစ်လို့သဘောတူမှုမရနိုင်ခဲ့ကြလဲဆိုတော့ဆရာ
မတော်နိုင်ရတော့ဘုကြောင့်ဆန်းတည်မှဖြစ်သွားပါလေရှင်းပိုင်းမှာတော့တော်တော်လေးကိုအချစ်တင်ကြောင်းနဲ့ကြောင်းလေးဆွေးနွေးကြတယ်အထူးသဖြင့်1943ခုဒုတိယကမ္ဘာစစ်အချိန်ကမှဟို BIA တက်နေတော့ကရင်ပြည်တော်လေးပြဿနာတက်တဲ့ခါမှာကရင်အများကြီးတက်ခံရတယ်လေအဒီရောင်းမှတ်မှာအဲ့ဒီမှာတက်ခံရတဲ့ခါမှာဟိုစ BIA ကနေပြောဟိုရဲဘော်ဒီရရှိနေကြရပေါ့နော်အဲ့ဒီမှာရောင်းမှတ်အမျိုးကြီးမှာတော့ပြောလူတောက်မှုတွေဖြစ်တယ်အဲ့လိုဖြစ်တဲ့ခါမှာဝင်းတပါတော့တက်ခံပါလေအဲ့ဒီကိစ္စကိုကိုကြောင့်ဆန်းကသူတို့မှားပါတယ်ပေါ့ကြည်ရလေးမှားတယ်ဆိုတာသူကိုယ်တိုင်ဝန်ခံပြီးတော့စီးရုံးပြီးတော့ဒေါက်တာဆန်စီဖိုးတို့ဆော့ဘတ်ဦးကြီးတို့ဥဆောင်ပြီးတော့တခါတည်းဟိုကရင်ဘာမှာချစ်ကြည်ကိုပြန်ပြီးတော့လုပ်တဲ့ခါမှာဒေါက်တာပတ်မဆွေရဖွေတယ်မှာသူတို့ပါလာကြတယ်နောက်ပိုင်းဖြစ်လဲပြီးရောဘုရားဆန်းနေတူလက်တဲလုပ်ခဲ့တဲ့စံဖို့တင်တို့ဒီစောချာတို့တို့ကဒီမှာဘုရားဆန်းရဲ့ဖတ်ဆက်ပလာတယ်မှာပါလာတယ်လေစောဘဝိကြီးကလည်းပဲအဲ့ဒီမှာဝင်ကြီးတပါဖြစ်လာရဲ့မလားနောက်ပိုင်းကျတော့အဲ့ဒီခြေရှိကိုပေါ့နော်ကရင်ဘိုးဖွဲ့ကိုဖွဲ့ပြီးတဲ့ခါမှာဒီသူတို့ဓာတ်နေပြီးတော့ကရင်ပြည်နယ်တိတန့်တောင်းဆိုတဲ့
ဒီညာကျွန်တော်မေးရင်ကကရင်နဲ့ပဲဘာကြောင့်လူပြတ်နာစာပြီးဖြစ်ရတယ်လေအဲ့မှာချက်ကျူအေရချက်ကျူအေရလို့ခေါ်ရဆန်းတို့ဘာလို့လဲကျွန်တော်တိုင်းတိုင်းနဲ့ဖြစ်ဖဲနဲ့
အရင်နဲ့ပဲဒါကြောင့်အရေးပို့ဖြစ်ရလဲဆိုရင်ဟိုဆန်းတို့အချင်းတို့ကချက်ကျူအေရမှာအနေကြာနော်အုတ်ချုပ်ကြီးပေါ့နော်အဲ့ဒီမှာရှိတယ်ကရင်လေးကဒီမြောင်းမြပသိန်းအဲ့ဒီမှာရှိတယ်တကအခြားအတိုင်းတွေမှာလည်းရှိနေတဲ့ခါကျတော့ကျင်းနေရလူကျင်နာကကျင်းပြင်းနေဆိုတာကိုဒီတနင်္သာရီတက်ကရောပဲဒီဒီကြားကစင်ရင်းနေနေဒီပေါ့အဲ့ဒီခုကရလို့ခေါ်တယ်အဲ့ဒီနေဒီအကုန်လုံးပေါင်းနေ
မြေဘကျွန်တော်ကနေရီလေးပေါင်းစီနေတာပေါ့
ဟုတ်တယ်အဲ့ဒါအားလုံးကိုအဲ့လိုတောင်းဆိုတဲ့အခါမှာအဲ့ဒီမှာပြဿနာဖြစ်တယ်ပေါ့နော်ဒါပေမဲ့ကိုကြောင့်သာဘလော့ပြတ်သားလဲဆိုသူလုပ်သေးပါမယ်သူရှိပြီလားတဲ့ကျင်းနေရရှိပြီသူခဏလားတဲ့ PYO ကြီးကျင်းလူငယ်အသင်းဖွဲ့မှာကစံဖို့တင်တို့မောင်ဝဲမောင်တို့မမ္ပတ်ခိုင်တို့ကကိုကြောင့်ဆက်လက်ပြီးဒီလက်ချက်ကလေးအရင်ကြီးနေပြတ်ပိတ်ယုံကြည်တယ်လေဆိုတော့သူအဲ့မှာသူလုပ်တယ်တစ်ဖက်ကလည်းဘာဦးကြီးတို့ကလူကျင်တဲ့အပိုင်းကိုတောင်းဆိုတဲ့အချက်ဒီမှာကရင်ပြည်နယ်အတိုင်းကို သူမပေးနိုင်ဘူးပေါ့အဲ့ဒါဟာဖွဲ့စည်းပုံအခြေခံဥပဒေကိုဖွဲ့စည်းဖို့ကရွေးကောက်ပွဲတွေဝင်ရောက်ပါဝင်ကြပါလို့သူလည်းပြောတယ်ပေါ့နော်အဲ့လိုရမယ်တချို့ကလည်းကြီးဥစားပေါ့ဖွဲ့စည်းပုံအခြေခံကိုဆွဲဖို့ဒီရွေးကောက်ပွဲကြီးကိုမဝင်ဘူးပေါ့ဟုတ်တယ်နည်းနည်းဝင်မှုဆိုတော့ထွက်တယ်လေနေစားကရှမ်းတို့ကချင်တို့ချင်းတို့ကြတော့စောကလေးကပြဿနာမရှိခဲ့ဘူးပေါ့ဒါမှမဟုတ်တို့ကအဲ့ဒီပင်လုံးသွားပဲဒီဝေးပြီးတော့ဆုံးဖြတ်ကြတာလေအဲ့လို
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အဓိကတည်ရင်နဲ့သဘောထားကွက်လိုက်တဲ့ကိစ္စမှာမြဝကျုံးမဒေသကိုပါကရင်ပြည်နယ်ထဲမှာထက်သွင်းပေးဖို့တောင်းဆိုရကိစ္စလည်းပါဝင်တယ်ဆိုတဲ့သဘောပေါ့နော်ဟုတ်ကဲ့
အခုတော့
ဟုတ်ကဲ့နောက်ဆုံးမေးချင်တာကဆရာမ BIA ကိုဂျပန်မှာဖွဲ့စည်းခဲ့တယ်ဂျပန်နဲ့ပေါင်းပြီးဖွဲ့စည်းခဲ့တယ်ဆိုပေမဲ့ဘူဂျောအောင်ဆန်းကအင်္ဂလိပ်နဲ့ညှိနှိုင်းပြီးတဲ့နောက်မှာကန်ဒီသဘောတူညီချက်အရစစ်တပ်ကိုပြန်ဖွဲ့ရတာတကယ်တော့အင်္ဂလိပ်ပုံစံပြန်ဖွဲ့တာပဲမဟုတ်လားအင်္ဂလိပ်စစ်တပ်နဲ့ပေါင်းပြီးဖွဲ့စည်းတာဘာကြောင့်မြန်မာစစ်တပ်ဟာအင်္ဂလိပ်စစ်တရဲ့စီမင်းစီကံပုံစံတိုင်းဖြစ်မလာပဲနဲ့အခုဆိုလူတချို့ကပြောလာကြတယ်ဗျလေဒီဒေတာကနေကိုဆက်ဆံတာပြုမူလာရာအင်္ဂလိပ်တွေကရရှိခဲ့တဲ့ professional အပညာမျိုးပဲနဲ့ဂျပန်စီကတင်လာတဲ့စစ်တပ်ပုံစံမျိုးဖြစ်နေလို့သုံးသပ်ကြပါတယ်ဆရာမဘယ်လိုပြောလို့ရလဲခင်ဗျာ
တကယ်တမ်းကျတော့ဘူဂျောင်းဆန်ကအင်္ဂလိပ်ပုံစံစစ်တပ်ဖွဲ့တယ်ဆိုပေမဲ့လည်းလွတ်လပ်ရပြီးတဲ့အခါမှာဘယ်လိုဖြစ်လာလဲဆိုတော့ခုနပြောသလိုပဲဟိုအင်္ဂလိပ်စစ်တပ်ကဘူဂျောင်းဒီပေါ်တော့ခံပေးတာဟိုပါမစ်စစ်တပ်တိကစစ်တပ်တိချုပ်ကဘူဂျောင်းစမစ်တွန်းဒုတိယစစ်တပ်တိချုပ်ကဘူမူဂျိုဆော့ချာတို့စစ်ထောက်ချုပ်တွေကဆော့ဒွန်နီတမ်မတော်ဒီဦးစီးချုပ်ကလည်းဆော့ရှိရှိုးအဲ့လိုမျိုးတွေပေါ့နော်သူတို့အဲ့လိုခံလိုက်တဲ့အခါမှာဘူဂျောင်းဆန်အဲ့လိုမျိုးလက်ခံလိုက်ပြီးတော့အော်ကျွန်တော်စလင်ကိုလူကြီးဖြစ်တက်ခံထားတယ်။ဒါပေမဲ့1949ကရင်ရင်းချင်းဖြစ်ပြီးနောက်ပိုင်းမှာဘူဂျောင်းစမစ်တွန်းကအပါအဝင်ပေါ့နော်။အလုံးပစ်ချက်လင့်တင်ပေးတဲ့လူတွေအကုန်လုံးကထွက်သွားတယ်။ထွက်တဲ့အခါမှာနောက်ဆုံးချင်းချင်းပြရင်ဟိုတိတ်ပြီးတော့အတွေ့အကြုံရှိတဲ့စစ်တပ်ကိုဟိုဂျပန်ကတက်လာတဲ့ BIA တက်ကချက်ဘူဒီကပဲစပြီးဦးဆောင်တဲ့အခါမှာတော့အဲ့ဒီဘက်ကိုနှွေသွားလို့ရတာပေါ့နော်။အဲ့လိုပြောလို့ရပါတယ်။
ပမခါနော်အင်ဂျီလင်းဟာအောင်ဆန်းအန်ဒ်ဒါစထရဂယ်ဖော်ဘာမစ်အင်ဒီပင်ဒင့်ဆောက်ကိုရေးသားထုတ်ပြခဲ့သူလည်းဖြစ်ပါတယ်ခင
်ဗျ။ကမ္ဘာပေါ်မှာ COVID-19 ရောဂါပိုကူးစက်ပြန့်နှံ့မှုတွေဟာနှစ်တဝက်နီးပါးအချိန်ကြာမြင့်လာခဲ့ပြီးဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အိန္ဒိယနိုင်ငံတွေမှာပါကူးစက်ပြန့်နှံ့မှုတွေမြင့်တက်ခဲ့ပြီးမြန်မာနိုင်ငံမှာတော့အခုလက်ရှိအချိန်ထိအသက်သေဆုံးသူဦးရေဟာလည်းအလွန်နှေးပါတာကြောင့်ကူးစက်ပြန့်နှံ့မှုဟာပြင်းထန်မှုမရှိသေးဘူးလို့ဆိုရမှာပါ။ယောဂပိုကူးစက်ခံရသူအများစုကလည်းနိုင်ငံရဲ့အခြားကပြန်လာတဲ့သူတွေဖြစ်နေပြီးတဆင့်ပြန်ကူးစက်ခံရသူဦးရေဟာအလွန်နှေးပါနေတာကိုတွေ့နေရပါတယ်။အထွေထွေယောဂအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကမြန်မာနိုင်ငံရဲ့လက်တလော COVID-19 ကူးစက်ပြန့်နှံ့မှုအပေါ်မှာသူ့ရဲ့အမြင်ကိုအခုလိုပြောပါရစေ။
ခုနောက်ပိုင်းတွေ့ရှိသူအများစုကတော့ဒီနိုင်ငံခြားအနေပြန်လာပြီးတော့ဒီစောင့်ကြည့်တဲ့စင်တာပေါ့နော် quarantine center မှာရှိတဲ့သူတွေမှာအဓိကပိုးတွေ့ရှိတာပဲရှိပြီးတော့ကျွန်တော်တို့ဒီပြည်သူလူထုအတွင်းမှာဒီ fever clinic တွေကနေဖြားလို့နော်တာစီချောင်းစုဖြစ်ရာနေဟိုလွှဲပို့ပြီးတော့မှ covid-19 ပိုးတွေ့ရှိတယ်ဆိုတဲ့လူနာမျိုးမတွေ့ရှိရတော့တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကဒါထိထိကျောက်ကျောက်ထိန်းချုပ်နိုင်ပြီလို့ပြောနိုင်ပါတယ်ဒီတစ်စက်ကူးစက်မှုနှုန်းကအခုမရှိသလောက်နည်းနေတာဖြစ်တဲ့အတွက်လည်းကျွန်တော်တို့ဒီထိန်းချုပ်မှုကအောင်မြင်တယ်လို့ပြောနိုင်ပါတယ
်မြန်မာနိုင်ငံအိန္ဒိယနိုင်ငံတွေဖြစ်တဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတွေမှာကူးစက်ပြန့်နှံ့မှုတွေမြင့်တက်နေတာကြောင့်ကျွတ်တေကာဝဲအိန္ဒိလန်တွေကိုအရှိန်မလျှော့ဘဲအခုတိုင်းဆက်ပြီးထိန်းသိမ်းလုံဆောင်ကြရအောင်ပါနေဆက်ဒေသတွေမှာနိုင်ငံတွင်းဝင်ရောက်လာသူတွေကိုလွတ်ထွက်မသွားအောင်ကူးစက်ထားဖို့အရေးကြီးတယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ်
အဲ့တော့အိန္ဒိယနိုင်ငံတွေဖြစ်တဲ့ဒီဘင်္ဂလားဒေ့ရှ်အိန္ဒိယတရုတ်နဲ့ထိုင်းနိုင်ငံတွေမှာဒီကိုဗစ်ရောဂါကူးစက်မှုတွေကအခုထိဆက်ပြီးရှိနေတော့မယ်လို့လည်းသိရပါဗျ။အသေးပြောက်နှုန်းတွေလည်းရှိနေတယ်လို့သိရပါဗျ။ဆိုတော့ဒီလိုအိန္ဒိယနိုင်ငံတွေမှာပိုးကူးစစ်တဲ့သူတွေများပြားနေပြီဆိုရင်တော့ကျွန်တော်တို့အဓိကထားရမှာတော့ဒီနိုင်ငံတွေနဲ့နေဆက်တဲ့တခြားထိဆက်နေတဲ့အတွက်နေဆက်တဲ့သားနေအဲ့ဒီပြန်ဝင်လေဝင်ရောက်မှမဲ့သူတွေကိုစနစ်တကျထိန်းချုပ်ရေးရပိုပြီးရေးကြည့်တယ်လို့ပြောကြင်ပါတယ်အဲ့တော့ပုံမှန်အနေနဲ့လည်းနေဆက်ဒေတာကနေပြန်လဲဝင်ရောက်သူတွေကိုထိန်းချုပ်ရေးစင်တာမှာထားပြီးတော့เนาะစောင့်ချက်ကြည့်ရှုစစ်ဆေးနေကြောင်းလည်းသိရပါတယ်အဲ့တော့ပိုပြီးတော့ဒီကူးစက်မှုနှုန်းအင်းကြီးနိုင်ငံတွေမှာပိုများလာပြီဆိုရင်တော့ဒါကိုပိုပြီးစနစ်တကျဒီထက်ပိုပြီးတော့เนาะဒီပိုရှိတဲ့သူတွေလို့တန်တရားရှိတဲ့လူတွေမလွတ်ထွက်သွားအောင်ပိုပြီးတော့ကူးစိုက်ဖို့အတွက်ကိုရေးကြည့်တယ်လို့ကျွန်တော်အနေနဲ့ထင်ပါတယ်
မြန်မာနိုင်ငံမှာ COVID-19 ရောဂါပိုကူးစက်မှုတွေကိုစတင်တွေ့ရှိတဲ့အချိန်ကအသက်သေဆုံးမှုတွေရှိခဲ့ပေမဲ့အခုနောက်ပိုင်းမှာတော့အသက်သေဆုံးမှုတွေမရှိတော့တာကိုတွေ့နေရပါတယ်။ ယောဂပုဂ္ဂုဆက်ခံရသူဥယျာဉ်အရေးအတွက်နေတယ်လို့ယောဂပုဂ္ဂုဆက်ခံရသူတွေထဲမှာအသက်တိဆုံးမှုတွေမရှိတော့တာကလည်းကောင်းမွန်တဲ့ရာလဒ်တစ်ခုလို့ဆိုရမှာပါ COVID-19 ကြောင့်အသက်တိဆုံးမှုတွေမရှိတော့တာနဲ့ပတ်သက်ပြီးဒေါက်တာဦးမောင်ကျော်နိုင်ကအခုလိုသုံးသပ်ပါတယ်
နောက်ပိုင်းပိုးရှိတဲ့လူအများစုကထိန်းချုပ်ရေးစင်တာတွေကနေပဲဖြစ်တဲ့အတွက်ကြောင့်เนาะအလုံးလုံးနိုင်တဲ့လူငယ်လူရွယ်လူလတ်ပိုင်းတွေမှာတွေ့ရတာများတယ်နောက်တခါယောဂအခန့်လည်းမရှိတဲ့အတွက်ကြောင့်သူတို့စီမှာဒီယောဂပိုးပြင်းထန်ပြီးတော့တည်တဲ့အထိမဖြစ်ဘူးလို့ဆရာအနေနဲ့ယူဆပါတယ
်ဒီချိန်မှာအချိန်ငယ်ပညာထက်တန်းကျောင်းတွေကို COVID-19 ကာဝေးနည်းလမ်းတွေနဲ့အညီပြန်လည်ဖွင့်လှစ်ပေးခဲ့ပြီးအလေတန်းနဲ့မူလတန်းကျောင်းတွေကိုလည်းတဆင်ပြီးတဆင်ပြန်လည်ဖွင့်လှစ်ပေးသွားဖို့ပြင်ဆင်နေတယ်လို့သိရပါတယ်COVID-19 ကာကွယ်ဆေးမရသေးခင်မှာအချိန်ငယ်ပညာထက်တန်းကျောင်းတွေကိုပြန်လည်ဖွင့်လှစ်ပေးခဲ့တဲ့အပေါ်မှာလည်းအမြင်မျိုးမျိုးရှိနေကြတာပါ COVID-19 ကာကွယ်ဆေးတွေကိုလုံလုံလောက်လောက်ရနိုင်မှုအတွက်မျှော်လင့်လို့ရနိုင်ပြီလားလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်ဓာတ်ခွဲခန်းမှာတော့ကာကွယ်မှုစနစ်အောင်မြင်ပြီးလို့ရှိရင်လူတွေမှာတစ်ဆင့်စမ်းသပ်ဖို့လိုပါတယ်လူတွေမှာစမ်းသပ်ပြီးလို့အောင်မြင်ပြီးဆိုမှတော့တစ်ကဘာလုံးကိုဒါဖြန့်ဖြူးဖို့အဆင့်ထိရောက်လာမယ်လို့ဆရာအနေနဲ့ထင်တယ်ပေါ့နော်အဲ့ဒီအခါမှာဆရာတို့လူမှာတစ်ခါတလေဓာတ်ခွဲခန်းမှာအောင်မြင်ပြီးတော့လူမှာစမ်းသပ်စစ်ဆေးတဲ့အခါမှာတရားရဂိုင်းတော့အပြည့်မဟုတ်ပဲနဲ့တော့တချို့တွေမှာကာကွယ်ဆေးထားတော့လည်းပဲကူးစက်ခံရတာတွေရှိနိုင်ပါတယ်ဒါမျိုးတွေကိုဆက်လက်လေ့လာဖို့ကြံနေပါသေးတယ်ဒါကြောင့်မလို့ဒီကာကွယ်ဆေးထုတ်လုပ်နိုင်ပြီဆိုတာဖြစ်နိုင်ပါတယ်သို့တော့ကိုစီလလန်းမီအောင်ရောက်ဖို့အတွက်ဆိုရင်တော့အချိန်ကြားထဲမှာကာလကြာမြင့်နိုင်သေးတယ်လို့ဆရာအနေနဲ့ယူဆမိပါတယ
်မြန်မာနိုင်ငံမှာ COVID-19 ရောဂါပိုကူးစက်မှုတွေဟာလက်ရှိအချိန်မှာနှေးပါနေသေးတယ်ဆိုပေမဲ့ကာဝေးဆေးတွေလုံလုံလောက်လောက်ရရှိဖို့အချိန်ကြာမြင့်အောင်မှာဖြစ်တာကြောင့်ပေါ်ပေါ်ဆဆသဘောမထားပဲကျွတဲ့ကာဝေးတွေကိုခီးဆိုင်ပြီးဆက်လက်လှုပ်ဆောင်နေဖို့လိုတဲ့အကြောင်းသတင်းပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
VOA ရဲ့ blogger ရေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်ပါမှာ။မြန်မာနိုင်ငံမှာ November 6ရက်ကျင်းပတော့မယ့်ရွေးကောက်ပွဲကြရင်ဖြီးပရောက်မြန်မာနိုင်ငံသားတွေအနေနဲ့ချိုတင်မဲဆန္ဒပေးနိုင်ဖို့ရွေးကောက်ပွဲကော်မရှင်ကသတ်မှတ်ထားတဲ့ပုံစံ15ရှောက်လွှာတင်ဖို့လိုပါတယ်။ကိုရောက်နေတဲ့နိုင်ငံတွေကတန်ယုံတွေစီကိုပေးဖို့ရှောက်ထားရမယ်။ပုံစံ15ရှောက်လွှာတွေကို online ပေါ်မှာအလွယ်တကူဖြည့်ပြီးတော့တင်နိုင်ဖို့အတွက်စင်ကာပူအခြေစိုက်မြန်မာလူငယ်တွေကonline ရှောက်လွှာအဖြစ်နဲ့အသွင်ပြောင်းဖန်တီးပေးထားပါတယ်စင်ကာပူမလေးရှားထိုင်းတောင်ကိုရီးယားဂျပန်ဩစတြေးလျဗြိတိန်အမေရိကန်နဲ့အိန္ဒိယနိုင်ငံတွေမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့မဲပေးကြမယ်လို့နာမည်ပေးထားတဲ့ website ပေါ်မှာချိုတင်မဲရှောက်လွှာပုံစံ15ကိုဖြည့်ပြီးတော့သက်ဆိုင်ရာတန်ယုံတွေစီကိုတိုက်ရိုက်ပေးပို့နိုင်အောင်လို့စီစဉ်ပေးထားတာပါမဲပေးကြမယ် website ဖြစ်လာဖို့စတင်အတွေ့ပေါ်သူကတော့စင်ကာပူမှာနေထိုင်အလုပ်လုပ်နေတဲ့ခူအလက်ဇန်းဒါအောင်ဖြစ်ပါတယ်American, Britain, India နိုင်ငံတွေမပါသေးဘဲ6နိုင်ငံပဲရှိသေးချိန်မှာမေးမြန်းထားရဲဆိုတာကိုအသေးအချာပြောချင်ပါတယ်ရှင်
။ COVID ကာလအတွင်းမှာအလုံးသိရဲ့အတိုင်းပဲတွားရေးလာရေးခက်ခဲတဲ့အတွက်ကြောင့်ပုံစံ15တင်ဖို့အဆင်မပြေလို့မတင်ရလို့မဲမထည့်ရလို့မရှိရလေအောင်ကျွန်တော်တို့ပြပရောက်မြန်မာနိုင်ငံသားများအလုံးအလွယ်တကူအခြေကုံတက်တာဆိုတာဖြစ်ပုံစံ15ကိုများများတင်ပြီးလေးပေးတဲ့နေ့ကျရင်လည်းများများပေးနိုင်အောင်ဆိုတဲ့အဓိကရည်ရွယ်ချက်နဲ့လောက်ခဲ့တာဖန်တီးခဲ့တာပါအမ
နိုင်ငံရချရောက်နေကြတဲ့မြန်မာနိုင်ငံသားတွေအွန်လိုင်းပေါ်မှာပုံစံ15ရှောက်မှာဖြစ်နိုင်ဖို့အတွက်ဝိုင်းဝန်းဆောင်ရွက်သူစုစုပေါင်းက12ယောက်ရှိပြီးတော့အားလုံးကအွန်လိုင်းပေါ်မှာပဲစုစည်းမိခဲ့ကြတာဖြစ်ပါတယ
်အွန်လိုင်းကနေပြီးတော့ meeting နေ့တိုင်းနေပါပေါ့နေ့တိုင်းနေပါ meeting ခေါ်ခဲ့တယ်ဘာအခက်ခဲတွေရှိတယ်ဘယ်လိုမျိုးအကောင်အထည်ပုံပဲဆိုပြီးတော့တိုင်နေခဲ့ပါတယ်ဟိုအခက်ခဲတော့ရှိခဲ့ပါတယ်ဒါပေမဲ့အကုန်လုံးစိတ်သူကိုယ်သူနဲ့တော်ဖြတ်ခဲ့လို့ဒီအချိန်မှာမဲပေးကြမယ်အခွဲကနေပြီးတော့အောင်မြင်တဲ့ဖန်တီးပေးနိုင်ခဲ့တာပါအမ
တယောက်နဲ့တယောက်ဟိုမျက်နှာချင်းဆိုင်တွေ့လို့မရတဲ့အခြေအနေမှာအွန်လိုင်းပေါ်ကနေပြီးတော့ပဲအဲ့လိုမျိုးလုံးကြရတဲ့နောက်အချိန်ကလည်းခတ်တူတူအတွင်းမှာလုံးကြရတဲ့ခါမှာရောဘလောက်ထိပေါ့နော်ဒါဟိုစိန်ခေါ်မှုတွေရှိခဲ့တယ်လို့ပြောလို့ရလဲရှင
်အွန်လိုင်းကိုအစားထိုးတဲ့အချိန်မှာကျွန်တော်တို့အနေနဲ့စိန်ခေါ်မှုကတော့သက်ဆိုင်ရာတန်ယုံအသီးသီးကကျွန်တော်တို့ရဲ့အွန်လိုင်းကိုလက်ခံပမလားဆိုတဲ့ဟာပါကျွန်တော်တို့အနေနဲ့ challenge ဖြစ်ခဲ့ပါတယ
်အခုဆိုရင်ဒါနိုင်ငံ6နိုင်ငံမှာဒီလိုမျိုး online ကနေ form တင်ပြီးဖြည့်လို့ရတဲ့အခါကျတော့တခြားနိုင်ငံတွေကတန်ယုံနေရရောကို Alexander တို့လုပ်ထားတဲ့ website ကနေပြီးတော့ဖြည့်တဲ့ form မျိုးလက်ခံမယ်လို့ရောဘယ်လိုမျိုးအမခံချက်ယူထားလဲရှင်
။ဟောလောလောဆယ်တော့ Singapore တန်ယုံကကျွန်တော်တို့မဲပေးကြမယ် online submission ကိုအတိမတ်ပြုတယ်။အတိမတ်ပြုတယ်။ကြံလက်ချက်နိုင်ငံတွေကတော့အခုချိန်ဒီတော့တုတ်ပြန်မှုကမရသေးဘူး။ထို့တော်လည်းပဲကျွန်တော်တို့ရဲ့ online submission ကသူတို့လိုချင်တဲ့အချက်အလက်နဲ့ document တွေကိုပေါအောင်ရေးဆွဲထားတဲ့အတွက်ကြောင့်သူတို့အနေနဲ့ကျွန်တော်တို့ရဲ့ပုံစံ15 online submission ကိုလက်ခံမယ်လို့ညွှန်လင်းမိပါတယ်
။ online form ဖြစ်နိုင်ဖို့ဤပညာပိုင်းကပံ့ပိုးကူညီခဲ့တဲ့ IT နည်းပညာရှင်တွေကစင်ကာပူအခြေစိုက် software developer ကိုကေဗင်ဂျောကလည်းသူတို့အနေနဲ့အလွယ်ကူဆုံးဖြစ်အောင်လုပ်ပေးထားတယ်လို့ရှင်းပြပါတယ
်ကျွန်တော်တို့ရဲ့ target audience ကကျွန်တော်တို့က mobile ကနေသုံးမဲ့ audience ကိုပို့သွားတဲ့အတွက်ကျွန်တော်အဓိကတော့ mobile နဲ့ပြီးတော့လွယ်လွယ်ကူသုံးလို့ရအောင်ကျွန်တော်လုပ်ပေးထားပါတယ်ဒီကနေ့ပညာနဲ့မြင့်နှီးတဲ့လူတွေပါနိုင်တယ်အဲ့လူတွေအတွက်ကျွန်တော်တို့ကစဉ်းစားပြီးတော့ပုံစံ15ပုံမှာပါတဲ့feel လေးတွေပေါ့အဲ့ data လေးတွေအကုန်လုံးကျွန်တော်တို့ကဒီ mobile phone ပေါ်မှာမြင်ရဖို့ပေါ့ပြီးသွားလို့ရှိရင်ဒီဟာလေးတွေသူတို့ဖြစ်ပြီးသွားလို့ရှိရင်သူတို့အနေနဲ့ဖုန်းတန်ရုံတခါတည်းမပုတ်ခင်သူတို့အရင်ဆုံး preview ပြန်ကြည့်လို့ရဖို့ပေါ့ပြီးတော့ရင်သူတို့မှားတယ်ဆိုရင်ပြန်ပြင်လို့ရဖို့ဒီလိုလေးတွေကအစားကျွန်တော်တို့ရိုးရိုးလေးပဲစဉ်းစားပြီးတော့design ဆွဲခဲ့တာပါခင်ဗျာအဲ့
တော့အဲ့လိုဖုန်းဖြည့်တဲ့နေရာမှာရောဖြည့်တဲ့သူတွေအတွက်တည်တည်နဲ့မဖြစ်မနေလုပ်တဲ့နဲ့အချက်တွေကဘာလဲဆိုတာနည်းနည်းလေးအဲ့ဒါ step by step ပြောပြပါလား
ပထမဆုံးတော့ဒီနိုင်ငံရွေးရတယ်ပေါ့နော်နိုင်ငံရွေးပြီးတော့ ਨੇ သူဒီ form data တွေမဖြစ်ခင် PDP information ကိုကျွန်တော်တို့က agree ဖြစ်ပါတယ်ဆိုတော့ checkbox လေးကိုသူက on ပြီးတော့မှသာကျွန်တော်တို့နောက်တစ်ဆင့်သူတို့ set ပါလို့ရပါတယ်ခင်ဗျအဲ့ကောင်ပြီးသွားတော့မှကျွန်တော်တို့ form 15ပုံမှာပါတဲ့ data တွေအကုန်လုံးအတိုင်းပဲဥပမာဆိုနာမည်ပဲတိုင်း data ကြီးကိုသူတို့လိုချင်တာလဲစတဲ့ information ပေါ့နော်အဲ့ဒီ information တွေပေါ့မဖြစ်မနေဖြစ်ရမယ့် data တွေပေါ့အဲ့ data တွေအကုန်လုံးသူတို့ကဖြစ်ရပါတယ်မဖြစ်ဘဲနဲ့သူကြော်သွားတယ်ဆိုလို့ရှိရင်ကျွန်တော်တို့ကနောက်တစ်ဆင့်သူ sub လုပ်ခွင့်မပေးထားပါဘူးခင်ဗျ။နောက်ပြီးတော့ဒီ form ဖြည့်တဲ့ပုံစံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ Facebook group ကနေပြီးတော့လည်းကျွန်တော် video tutorial လေးတွေဘယ်လိုဖြည့်ရမလဲအဲ့ဒါလေးတွေအစားကျွန်တော်တင်ပေးထားပါတယ်ခင်ဗျ။ user friendly ဖြစ်အောင်ရေကျွန်တော် form မဖြည့်တဲ့လူတွေတကယ်လို့ဘယ်လိုဖြည့်ရမလဲဆိုတဲ့အပိုင်းဆိုတော့အဓိကထားပြီးတော့ကျွန်တော်တို့ဆောင်ရွက်ပေးထားတာပါခင်ဗျ။အ
ဲ့မှာတခုမေးချင်တာပေါ့နော်ဒီ form ဖြည့်တဲ့အခါမှာဒီဖြည့်တဲ့လူတွေရဲ့ကိုယ့်ရဲ့အချက်လက်တွေပါတယ်နောက်တစ်ခုကကြတော့ passport တို့ copy လိုမျိုးဓာတ်ပုံတွေပါ attachment အနေနဲ့တွဲဖြည့်ရတာမျိုးပါတယ်လေဆိုတော့အဲ့ဒီဟာတွေကိုလုံခြုံစိတ်ချမှုရှိအောင်ကိုဘလောက်အထိကိုကေဗင်တို့ဘက်ကနေလုပ်ပေးထားပါလဲရှင်ဘာဖြစ်လို့လဲဆိုတော့ဒီဟာတွေကကိုနဲ့ပတ်သက်တဲ့ကိုကြီးအချက်လက်တွေဆိုတော့လေဒီဟာတွေကိုမပေါက်ကြားသွားအောင်အထိရောဘလောက်အထိလုံခြုံအောင်လို့အာမခံချက်ပေးနိုင်ပါလဲရှင
်ဟုတ်ကဲ့ကျွန်တော်တို့ဘက်ကတော့ဒီပုံမှန် standard procedure ပေါ့နော်ဒီကျွန်တော်တို့လိပညာပိုင်းမှာ standard ဖြစ်တဲ့ procedure အတိုင်းကျွန်တော်တို့ကဒီ data တွေအကုန်လုံး encrypt လုပ်ထားတာရှိတယ်ပြီးတော့ကျွန်တော်တို့ဒီတက်မှတ်ထားတဲ့ file တွေအကုန်လုံးတန်ရုံးကိုကျွန်တော်တို့က direct တန်ပို့ပေးရပါဘူး။ဟိုကျွန်တော်တို့ရှင်မှာတော့ဘယ်လိုမသိတဲ့အင်တော့တက်တက်တော့ store လုပ်ထားတာမရှိဘူးခင်ဗျ။ကျွန်တော် attach လုပ်တဲ့ဟာတွေအတွက်ကျွန်တော်တို့ခဏတင်ထားတဲ့ဟို temporary ပေါ့နော်ဒီတင်ထားတဲ့ file တွေတော့ရှိတယ်။ဒါကလည်းကျွန်တော်လူတိုင်းတော့ access လုပ်ခွင့်မရှိပါဘူးခင်ဗျ။အဓိကတော့တန်ရုံးကနေပြီးတော့ဟိုတချို့ data တွေကိုသူတို့က request လုပ်လာခဲ့ရင်ကျွန်တော်တို့ကအဲ့တန်ရုံးကိုပဲကျွန်တော်တို့ကပေးလိုက်တာပါခင်ဗျ။ကျွန်တော်တို့တယောက်မှဝင်ကြည့်လို့လည်းမရပါဘူးခင်ဗျ။ဒီ data တွေအကုန်လုံးကလေ
ဒီတင်တဲ့ form မျိုးပေါ့နော်တန်ရုံးဘက်ကနေအကုန်လုံးကိုလက်ခံမယ်ဆိုတဲ့ဟာမျိုးကဘယ်လိုမျိုးအမတ်ခံချက်ယူထားလဲရှင
်ဟုတ်ကဲ့ဟိုကျွန်တော်တို့လက်ရှိကတော့စင်ဘူးတန်ရုံးကနေပြီးတော့ကျွန်တော်တို့ရဲ့ဒီ map ပေးကြမယ် website ကို endorse လုပ်ပြီးတော့ကျွန်တော်တို့ရှိရလာတဲ့ data တွေအကုန်လုံးကိုတန်ရုံးကိုယ်တိုင်ကလက်ခံပေးနေပါတယ်ခင်ဗျကျန်တဲ့တန်ရုံးတွေကတော့ကျွန်တော်တို့ဆက်သွယ်နေတာရှိတယ်နောက်စင်ဘူးတန်ရုံးကလည်းကျွန်တော်တို့ကိုပြီးတော့ဒါတော့ကျွန်တော်တို့ရဲ့ PR team ကနေပြီးတော့ပြပြပေးကြပေးတဲ့အချက်အလက်ရပါတော့သူတို့ဆက်လုံးစင်ပူတန်ရုံးကနေပြီးတော့လည်းကျွန်တော်တို့တခြားနိုင်ငံတန်ရုံးတွေကိုကူပြီးတော့ဆက်သွယ်ပေးနေပါတယ်လို့ပြောပါတယ်ခင်ဗ
ျမဲပေးချမယ် website မှာပုံစံ15ရှောက်လွှာတင်နိုင်ဖို့ဤပညာအရာကူညီခဲ့သူတွေကတယောက်ဖြစ်တဲ့ကိုကေဗင်ဂျော်ဖြစ်ပါတယ်သူတို့ website ပေါ်မှာ6နိုင်ငံကမြန်မာနိုင်ငံသားတွေအတွက်ပဲစီစဉ်ပေးထားချိန်မှာမေးမြန်းခဲ့တယ်ဆိုတာကိုအသေးချပြောချင်ပါတယ်ရှင်အဲ့ဒီ website ရဲ့လိပ်စာစာလုံးပေါင်းကတော့meepaykyamal.com ဖြစ်ပါတယ်ကိုနေထိုင်နေတဲ့မဲဆန္ဒနဲ့ပြင်ပကိုရောက်နေကြတဲ့မြန်မာနိုင်ငံသားတိုင်းအနေနဲ့ November 8ရက်ကျင်းပမဲ့ရွေးကောက်ပွဲမှာကြိုတင်ဆန္ဒမဲပေးနိုင်ကြဖို့အတွက်ပုံစံ15ရှောက်လွှာတွေကိုတက်ဆိုင်ရာတန်ရုံးတွေစီကိုတတ်မှတ်ထားတဲ့အချိန်အမီမှန်မှန်ကန်ကန်ဖြည့်ပြီးတော့ပေးပို့ကြရမှာဖြစ်ပါတယ်ရှင်ကျမဆုမြတ်မောပါ
အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ American နိုင်ငံတကာဖွံ့ဖြိုးမှု Agency USAID ရဲ့ဖွံ့ဖြိုးမှုဆိုင်ရာချိုးပဲ့မှုထဲမှာအဓိကပန်းတိုင်ကတော့ကိုခြေထောက်ပေါ်ကိုရက်တည်နိုင်ရေးဖြစ်ပါတယ်။အခြေခံစဉ်းစားချက်က American အစိုးရရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်နိုင်ငံခြားအထောက်ပံ့မရှိမဖြစ်လိုတာမဟုတ်တော့တဲ့အခြေမျိုးရောက်ဖို့ပြင်ဆင်တာပါ။ဒီရည်မှန်းချက်ကနိုင်ငံခြားအထောက်ပံ့လိုအပ်မှုကိုအဆုံးသတ်နိုင်မဲ့အဓိမရည်မှန်းချက်ရရှိရေးအတွက်စဉ်းစားထားတဲ့ခိုင်မာတဲ့မူပေါင်းဖြစ်တယ်လို့ USAID အဖွဲ့ရဲ့ Africa ဆိုင်ရာယာယီလက်ထပ်အုပ်ချုပ်ရေးမှူး Chris Meloni ကဆိုပါတယ်သူက
If we want to end the need for foreign assistance in a given
ကျွန်တော်တို့ကူညီနေတဲ့နိုင်ငံတစ်ခုအတွက်ကျွန်တော်တို့ရဲ့နိုင်ငံသားအကူအညီလိုအပ်မှုကိုအဆုံးသတ်ဖို့ဆိုရင်အဲ့ဒီနိုင်ငံကိုကကိုယ့်ကိုယ်ကိုယ်ရပ်တည်နိုင်လာရမယ်လို့ဆိုလိုတာပါလို့ပြောသွားတာပါ USAID အဖွဲ့အနေနဲ့ဒီကိုယ့်ဟာကိုယ်ရပ်တည်ရေးပေါ်စဉ်းစားတွက်ချက်တာကတကယ်အတိအကျနည်းလမ်းနှစ်ခုရှိပါတယ်တစ်ခုကတော့နိုင်ငံတစ်ခုရဲ့တန်တိတ်ထန်ချတာမှုကိုဆက်စစ်တာပါလို့ယာယီလက်ထောက်အုပ်ချုပ်ရေးမှူးမလွန်နီကဆက်ပြောပါတယ
် What I mean by commitment are things like policy choices
တန်တိတ်ထန်လို့ပြောရမှာကျွန်တော်တို့ဆိုလိုတာကခုလိုအခြေအနေမျိုးတွေပါ policy ရွေးချယ်စရာတွေတရားဝင်မဟုတ်တဲ့အလွတ်တဘောအစိုးရလုပ်ငန်းစဉ်တွေယဉ်ကျေးမှုစံနှုန်းတွေနိုင်ငံဖွံ့ဖြိုးရေးအတွက်ရွေးချယ်ဆုံးဖြတ်ခီးနှစ်ရာမှာအထောက်အကူဒါမှမဟုတ်အနောက်ရှက်ဖြစ်စေတာတွေပေါ်မှာတန်တိတ်ထန်ချတာပါလို့ပြောသွားတာပါဒုတိယဆန်စစ်တဲ့အချက်ကတော့စွမ်းဆောင်ရည်လို့ဆိုပါတယ်။သူကပဲ
So things like education levels, health levels, the ability
ပညာရေးစင်တန်း၊ကျန်းမာရေးစင်တန်း၊ဆိုးရနဲ့လက်တွေဝန်ဆောင်မှုပေးနိုင်စွမ်း၊အရက်ဘက်လူမှုအဖွဲ့အစည်းတွေရဲ့အင်အားတောင်တင်းမှု၊စီးပွားရေးအခြေခံအစားအသောက်စတဲ့စာရွက်ပေါ်မှာချရည်ယုံတဲ့တင်အလွဲတကူလှုပ်လို့မရတဲ့ကိစ္စရမျိုးကိုဆိုလိုတာဖြစ်တယ်လို့ပြောသွားတာပါ။ USAID အနေနဲ့ယုံကြည်ထားတာကတော့နိုင်ငံတစ်ခုရဲ့တန်ဖိုးထံကိုမြှင့်တင်ပေးတာနဲ့စွမ်းဆောင်ရည်ကိုတိဆောက်ပေးခြင်းအပြင်ဒီနိုင်ငံအတွက်ကိုယ်ပိုင်ရည်တည်နိုင်ရေးခီးစဉ်နဲ့ကိုယ်ပိုင်ဖွံ့ဖြိုးရေးကိုယ်တိုင်လုပ်နိုင်တဲ့အဆင့်ထိရောက်ခီးစနစ်သွားနိုင်မယ်လို့ပါပဲ။ယာယီလက်ထပ်အုပ်ချုပ်ရေးမှူးမလွန်နီကဆက်ပြီ
း So this idea of a journey self reliance I kind of like to say at the end of the day it's a
ဖြစ်တော့ဒီကိုယ်ပိုင်ရည်တည်နိုင်ရေးကိုခီးစဉ်တစ်ခုလို့စဉ်းစားချက်ကနောက်ဆုံးပြောရမယ်ဆိုရင်တော့ဖွံ့ဖြိုးရေးလုပ်ငန်းကြီးတစ်ခုလုံးအတွက်ကောင်းတာဖြစ်စေချင်တာကိုပြောသလိုပေါ့နော်။ကျွန်တော်တို့နိုင်ငံအနေနဲ့ကတော့ကိုယ်နိုင်ငံပေါ်အခြေပြုပြီးအဲ့ဒီကိုရောက်ဖို့အသေးစားကြိုးပမ်းသွားမှာပါပြီးတော့အထူးသဖြင့်အာဖရိကအတွက်ဒီတန်ထိတ်ထန်စွမ်းဆောင်ရည်တွေကိုတကယ့်ကိုအလေးနဲ့ထားဆန်းစစ်သွားပြီးဒီနှစ်ချက်လုံးအတွက်တက်နေတဲ့မြတ်အကောင်းဆုံးဘယ်လိုကူပေးသွားနိုင်မလဲဆိုတာအဖြေရှာသွားမှာပါလို့ပြောသွားတာပါနိုင်ငံတစ်ခုအနေနဲ့ဒီကိုယ်ပိုင်ရည်တည်နိုင်ရေးခီးစဉ်မှာဘယ်လိုအနေထားရောက်နေတယ်ဆိုတာကိုသိချင်ရင်တော့နောက်တခြားအင်ဒီဂျင်းနိုင်ငံတွေဒါမှမဟုတ်အခြားဖွံ့ဖြိုးတဲ့နိုင်ငံတွေနဲ့ဒီကိစ္စပေါ်တိုင်းရှင်ကြည့်နေတယ်ဆိုရင်တော့ USAID ရဲ့နိုင်ငံဆိုင်ရာလမ်းပြပြပုံတွေကိုသွားကြည့်လို့ရနိုင်ပါတယ်။အဲဒီရှင်းရှင်းလင်းလင်းမြင်နိုင်တဲ့ပုံတွေမှာနိုင်ငံတစ်ခုရဲ့ဒီတန်တိတ်ထန်တဲ့စွမ်းဆောင်ရည်တွေကိုကြားနေမျှတာတဲ့အချက်လက်တွေကိုကိုကားထားပြီးနိုင်ငံတစ်ခုရဲ့ကိုယ်ပိုင်ရည်တည်နိုင်ရေးအားကောင်းမှုနဲ့အားနည်းမှုတွေကိုလည်းဇယား18ခုနဲ့ဖော်ပြထားပါတယ်။ဝင်ဝင်နေဒါမှမဟုတ်အလယ်အလတ်ရှိတဲ့ဘယ်နိုင်ငံအတွက်မဆိုဒီအချက်တွေကိုသိချင်ရင် http://selfreliance.usaid.gov မှာသွားကြည့်နိုင်ပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ
။အခုဆက်လက်ပြီးသတင်းအချင်းချုပ်တွေကိုတင်ပြမှာပါ။မြန်မာနိုင်ငံကလာတယ်လို့ယူဆရတဲ့ Crystal Meth မူရစ်စိတ်ကြွဆေး200ကီလိုဂရမ်ကိုအင်ဒိုနီးရှားနိုင်ငံ Bangkok Bali Town မြို့မူရစ်ဆေးဝါးနှိမ်နင်းရေးရပ်တက်ဖွဲ့နဲ့အကောက်ခွန်ဌာနကမနေ့ပုတ်တက်ဖူးနေ့ကဖမ်းဆီးရမိခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမှာငှက်ဖျားယောဂါဆေးအသုံးမပြုဖို့ထိတ်တန့်ကျွမ်းကျင်သူတွေကတားမြစ်ထားပေမဲ့ American သမ္မတ Donald Trump ကတော့ငှက်ဖျားဆေးကိုသုံးကြဖို့ပုတ်တက်ဖူးနေ့မှာထပ်မံတိုက်တွန်းလိုက်ပါတယ်။ American ပြည်ထောင်စု Texas ပြည်နယ် Republican Outlook.com အမတ် Louis Gohmert ကသူ့မှာယောဂါလက္ခဏာမပြဘဲကိုရိုနာဗိုင်းရပ်စ်ကူးစက်နေကြောင်းပြောကြားခဲ့ပါတယ်။သူ့ကိုလွှတ်တော်မှာမကြသေးခင်ကပဲနှာခေါင်းစီးတက်မထားတာကိုတွေ့မြင်ခဲ့ကြရတာပါ။အမေရိကန်ပြည်ထောင်စုမှာလူပေါင်း 4.3 သန်းကျော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံနေရပြီးသေဆုံးသူပေါင်း 35,000 နီးပါးရှိနေပြီးကမ္ဘာတစ်ဝှမ်းလုံးမှာကူးစက်မှုအမြင့်ဆုံးနိုင်ငံအဖြစ်ရှိနေပါတယ်။ဂျပန်နိုင်ငံမှာတော့မနေ့ဗုဒ္ဓဘူးနေ့တရက်ထဲ COVID-19 ကူးစက်သူလူနာသစ် 1,000 ကျော်ရှိတဲ့အတွက်ဒါဟာကက်ယောဂါစဖြစ်ကတည်းကကူးစက်မှုစံချိန်တင်သွားတာဖြစ်ပါတယ်။မင်းကတရက်ထဲမှာကူးစက်သူ 1,200 ကျော်ရှိတယ်လို့ Japan NHK သတင်းကဖော်ပြခဲ့ပါတယ်။ကူးစက်မှုမြင့်တက်လာတာကြောင့်တချို့နယ်မြေဒေသတွေမှာတိကျစောင့်ကြည့်ဖို့နေရာတွေအလုံးလောက်မရှိတော့ဘူးလို့ဂျပန်အစိုးရကပြောပါတယ်။မင်းဇူလိုင်လ29ရက်နေ့က American ပြည်ထောင်စု Washington DC
VOA Bengali ဘာသာဌာနလက်အောက်ကနေ Rohingya အသံလွှင့်အစီအစဉ်ကိုစတင်ထုတ်လွှင့်တာတစ်နှစ်ပြည့်မြောက်ခဲ့ပါပြီ။ဒီအစီအစဉ်ကနေ Bangladesh နိုင်ငံ Cox's Bazar မှာရှိတဲ့ Kutub Lawn Rohingya ဒုက္ခသည်စခန်းကပေးပို့တဲ့သတင်းတွေအပြင်အထူးသဖြင့် Bangladesh ပါဝင်နိုင်ငံတကာသတင်းတွေကို Rohingya ဘာသာစကားနဲ့ထုတ်လွှင့်နေတာဖြစ်ပါတယ်။ American ပြည်ထောင်စုဟာ Germany နိုင်ငံမှာတက်ဆွဲထားတဲ့စစ်သား12,000 ခန့်ကိုပြန်လည်ရုပ်သိမ်းတော့မှာဖြစ်ပါတယ်။ဒါဟာကာကွယ်ရေးအသုံးစရိတ်ကိစ္စမှာသူ့ခေါ်စီကံလိုက်နာခြင်းမရှိတဲ့နိုင်ငံတစ်ခုမှာ American စစ်တပ်ထားရှိမှုကိုရှော့ချမယ်ဆိုတဲ့သမ္မတ Donald Trump ရဲ့ကြေညာချက်အတိုင်းလိုက်နာဆောင်ရွက်တာဖြစ်ပါတယ်။ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုနားဆင်ကြကြတာပါရှင်။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။မင်္ဂလာရှိတဲ့နေ့ဖြစ်ပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.